Welcome to the Voice of America in Burmese.
မင်္ဂလာနံနက်ခင်ဗျာတော်ရရှိများရွှေလန်းချမ်းမြေကြပါစေလို့အမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန်ဒီစီကနေဆုမွန်တောင်းလိုက်ပါတယ်။ VOA အမေရိကန်တံမြန်မာပိုင်းအစီအစဉ်ကနေ2018ခုနှစ်မေလ14ရက်တနင်္လာနေ့မနေ့ဖက်အစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဖိုင်းနှုန်းမီတာ24.40.50တိကျကနေဖိုင်းယူနိုင်ရသလို Facebook သုံးပုသူတွေအတွက် VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာအချိန်နဲ့တပြေးညီနားဆင်နိုင်ကြပါတယ်ခင်ဗျာ။ကျွန်တော်ဆမ်မူပါအခုမနက်ခင်းစီစီနေတာဝန်ယူတင်ဆက်ပေးပါပါ
ကျွန်မကတော့ဆုမြတ်ပါပါရှင်မြောက်ကိုရီးယားနိုင်ငံကနျူကလ িয়ার လက်နက်ဖြတ်သန်းရေးကိုအပြေးအဝသဘောတူမယ်ဆိုရင်အမေရိကန်ပြည်ထောင်စုကမြောက်ကိုရီးယားအစိုးရအတွက်လုံခြုံရေးအမခံချက်ပေးဖို့ပြင်ဆင်ထားတယ်လို့နိုင်ငံသားရေးဝန်ကြီးမော့ခ်ပန်ပေကပြောကြားလိုက်ပါတယ်ဂျေရုဆလင်မြို့မှာအမေရိကန်တန်ရုံဖွင့်ပွဲတက်ရောက်ဖို့အတွက်သမ္မတထရမ့်နဲ့ရဲ့တမီးနဲ့သမတ်တို့အစ္စရေးမှာရောက်နေကြပါတယ်ဒီလိုမျိုးနောက်ဆုံးရသတင်းတွေကိုဒေါခင်မျိုးတက်နဲ့ကြေညာပေးပါမယ်ရှင
်ဟုတ်ကဲ့ကောင်းပါခင်ဗျာအဲ့လိုမနက်ခင်းနားဆင်ရမယ့်သတင်းတွေကိုကြေညာအပြီးမှဆိုရင်တော့နိုင်ငံတကာဘာသာပေါင်းစုံညီညာရေးအဖွဲ့ဘာတွေလုပ်ဖို့များစီစဉ်နေပါသလဲ
Members of Religions for Peace as well as some of the European ambassadors so we'll meet with Aung San Suu Kyi on the
ဗတိကန်နန်းတော်မှာရောက်ရှိနေတဲ့မြန်မာကာဒီနယ်ချားစ်ဘူပြောသွားတာဖြစ်ပါတယ်သတင်းလွှာကိုတင်ဆက်တဲ့အခါမှာအပြည့်စုံနားဆင်ရပါမယ်အဲ့ဒါပြင်အစ္စရေးနိုင်ငံဆိုင်ရာအမေရိကန်တန်ရုံးကိုဂျေရုဆလင်မှာဒီကနေ့ပြောင်းရွှေ့ဖွင့်လှစ်မှာဖြစ်တဲ့အကြောင်းနဲ့မြမအကြီးဆွေးနွေးကန်တွေ့ဆုံမေးမြန်းမှုမြမပြည်ကပေးစာသတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်ကမ္ဘာတစ်လောကထူးခြားဆန်းပြသတင်းများစာတဲ့အစီအစဉ်တွေကိုတင်ဆက်ပေးဖို့စီစဉ်ထားပါတယ်အခုရင်ဆုံးတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ဒေါက်တာမျိုးသက်တို့ကပြောပြပေးကြပါလိမ့်မယ်ခင်ဗျာ
မြောက်ကိုရီးယားနိုင်ငံကနျူကလ িয়ার လက်နက်ဖြတ်သန်းရေးကိုအပြည့်အဝသဘောတူမယ်ဆိုရင်အမေရိကန်ပြည်ထောင်စုကမြောက်ကိုရီးယားအစိုးရအတွက်လုံခြုံရေးအမခံချက်ပေးဖို့ပြင်ဆင်ထားတယ်လို့နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပေယိုကပြောကြားခဲ့ပါတယ်။သမ္မတဒေါ်နယ်ထရမ့်တက်မလာခင်အမေရိကန်ဘက်ကဒီလိုလက်တွေ့ဖြစ်အောင်လုပ်လိမ့်မယ်လို့မြောက်ကိုရီးယားခေါင်းဆောင်တွေဘက်ကထင်မှတ်ထားခဲ့ဘူးလို့ဒီ Fox သတင်းဌာနနဲ့မေးမြန်းခန်းမှာနိုင်ငံသားရေးဝန်ကြီးပွန်ပေယိုကပြောကြားခဲ့ပါတယ်။ပျုံယမ်းမြို့တော်မှာကင်ဂျုံအန်းနဲ့နှစ်ကြိမ်တွေ့ဆုံခဲ့ပြီးတဲ့နောက်အမေရိကန်ပြည်သူတွေရဲ့ရည်မှန်းချက်ကိုကင်ကနားလည်တယ်လို့သူ့အနေနဲ့လက်ခံကြောင်းအမေရိကန်နိုင်ငံသားရေးဝန်ကြီးကပြောပါတယ်။ဂျူလ10ရက်နေ့ကျရင်သမ္မတထရမ့်နဲ့ကင်တို့စင်ကာပူမှာတွေ့ဆုံကြတဲ့အခါနျူကလ িয়ার ကင်းစင်ပပျောက်ရေးနဲ့လုံခြုံရေးဆိုင်ရာအာမခံချက်တွေကိုညှိနှိုင်းပြီးအပိသက်သဘောတူနိုင်ဖို့အဓိကဆွေးနွေးကြမှာဖြစ်တယ်လို့မိုက်ပွန်ပေယိုက Fox သတင်းဌာနကိုပြောကြားခဲ့ပါတယ်
။အင်ဒိုနီးရှားနိုင်ငံဆူရာဘာယာမြို့ကခရီးရန်ဖျားကြောင်းတုံးကမှတနင်္လာနေ့က73ဦးနဲ့မနေ့တေဆုံးပြီး41ယောက်လောက်ဒဏ်ရာရခဲ့တဲ့အသေးခံပုံပောက်ကွဲမှုတွေကိုကလေး2ဦးနဲ့ဆယ်ကျော်တက်တွေပါတယ်မိသားစုဝင်6ဦးကလှုပ်ဆောင်ခဲ့တာဖြစ်ကြောင်းအင်ဒိုနီးရှားရဲကပြောပါတယ်ဒီတိုက်ခိုက်မှုကို IS အကြမ်းဖက်ဖွဲ့ကလှုပ်ဆောင်တယ်လို့ကြေညာပါတယ်အင်ဒိုနီးရှားသမ္မတကတော့ဒီတိုက်ခိုက်မှုကရက်ဆက်ကြမ်းကြုတ်တဲ့လုပ်ရဖြစ်ကြောင်းပြောပါတယ်ဒီမိသားစုကမကြသေးခင်ကမှဆီးရီးယားကနေအင်ဒိုနီးရှားကိုပြန်လာသူတွေလို့သတင်းတွေမှာဖော်ပြပါတယ်ဆူရာဘာယာမြို့ကခရီးရန်ဖျားကြောင်းအားလုံးကိုယာယီပိတ်ထားဖို့လဲရဲကအမိန့်ထုတ်ထားပါတယ်ကုလသမဂ္ဂအတွင်းမှုချုပ်ကအခုလိုတိုက်ခိုက်မှုအတွက်ရှုံချကြောင်းနဲ့မသိနားမလည်တဲ့ပြစ်ကင်းတဲ့ကလေးတွေကိုတိုက်ခိုက်တဲ့နေရာမှာတုံးထားတာအတွက်အံ့ဩမိကြောင်းတနင်္လာနေ့မှာပဲကြေညာချက်ထုတ်ပြန်ပြောဆိုပါတယ်
။ပြင်သစ်နိုင်ငံပါရီမြို့တော်မြို့လယ်ကောင်မှာဒီစနေနေ့တုန်းကဓားနဲ့တိုက်ခိုက်ခဲ့တဲ့ဆိုသူရဲ့ဗီဒီယိုကို IS စစ်သွေးကြွအဖွဲ့ကဗီဒီယိုတစ်ခုထဲမှာဖော်ပြခဲ့ပါတယ်။လူတယောက်တေဆုံးပြီးတော့၄ယောက်ထိခိုက်ဒဏ်ရာရခဲ့တဲ့တိုက်ခိုက်မှုကိုလုပ်ခဲ့တယ်လို့တန်တရားရှိသူဟာချက်ချနီးယားမှာမွေးဖွားခဲ့ပြီးတော့ပြင်သစ်နိုင်ငံသားခံယူထားသူကမ်ဇတ်အာဇီမော့ဖြစ်တယ်လို့ပြင်သစ်ရဲတွေကသတင်းထုတ်ပြန်ထားပါတယ်။သူ့ကိုရဲရရှိတယောက်ကပြစ်တက်ခဲ့ပါတယ်မျက်စီပဲပေါ်ထားတဲ့ခေါင်းဆုပ်အင်ဂျီဝစ်စင်ထားသူကဒီ IS သွေးကြွအဖွဲ့အပေါ်တစ်ဆာခံကြောင်းပြင်သစ်ဘာသာနဲ့ပြောကြားထားတဲ့ဗီဒီယိုကို IS ဝါဒဖြန့်တဲ့အဖွဲ့ကထုတ်ပြန်ခဲ့ပြီးတော့အဲ့ဒီသူဟာအာစီမော့ဖြစ်တယ်လို့ဆိုပါတယ်အီရတ်နဲ့ဆီးရီးယားတို့က IS သွေးကြွတွေကိုတိုက်ခိုက်နေတဲ့နိုင်ငံကပူးပေါင်းတပ်တွေထဲမှာပြင်သစ်နိုင်ငံကပါဝင်နေတဲ့အပေါ်မှာသူတို့အဖွဲ့ဝင်တယောက်ကလက်တုံ့ပြန်တာဖြစ်တယ်လို့ IS အဖွဲ့ကပြောကြားထားပါတယ်စနေနေ့ကဓားနဲ့တိုက်ခိုက်မှုနဲ့ပတ်သက်လို့အာစီမော့ဖ်ရဲ့မိဘနှစ်ယောက်နဲ့ရင်းနှီးတဲ့မိတ်ဆွေတယောက်ကိုပြင်သစ်အာဏာပိုင်တွေကခေါ်ယူစစ်ဆင်းနေပါတယ်။အာစီမော့ဖ်ဟာအကြမ်းဖက်ဝါဒီအဖြစ်မတင်ကားလို့ဒီပြင်သစ်အစိုးရစောင့်ကြည့်နေတဲ့စီးရင်ထဲမှာပါပေမဲ့အရင်တုန်းကရာဇဝတ်ပြစ်မှုကျူးလွန်မှုတွေမှတ်တမ်းတော့မရှိခဲ့ပါဘူး
။ ဂျေရုရှလင်မြို့မှာအမေရိကန်တန်ယုံဖွံ့ဖွဲမတိုင်ခင်မှာပဲအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့သမီးအီဗန်ကာနဲ့သူ့ရဲ့ခင်ပွန်းဂျယ်ရက်ကူရှနာတို့ဟာအစ္စရေးကိုရောက်နေပြီဖြစ်ပါတယ်။တန်ယုံအစ်ကိုတနင်္လာနေ့မှာဖွင့်မှုစီစဉ်ထားပါတယ်။အဲဒီနေ့ဟာအစ္စရေးလွတ်လပ်ရေးနေ့လည်းဖြစ်ပါတယ်။တယ်လဗစ်ကအမေရိကန်တန်ယုံပြောင်းရွှေ့ဖို့ပိုးပြီးကျဲဝင်းတဲ့နေရာကိုစတင်ရှာဖွေနေချိန်မှာပဲယာယီတန်ယုံကိုဂျေရုရှလင်မှာရှိနေတဲ့အမေရိကန်ကောင်စီရုံးအဆောက်အဦတွင်မှဖွင့်လှစ်ထားမှာဖြစ်ပါတယ်။ဒါဟာသမ္မတလောက်မဲဆွယ်စင်ကထရမ့်ရဲ့ခရီးပေးချက်တိုင်းလှုပ်ဆောင်တာလို့ပြောပေမဲ့နိုင်ငံတကာတိုင်းဝန်ကတော့ဒီလိုလှုပ်ဆောင်တာအငင်းပွားဝယ်လို့ရဖြစ်ရှုမြင်ပါတယ်။အစ္စရေးကဂျေရုရှလင်ကိုသူ့မြို့တော်ဖြစ်သတ်မှတ်ပေးမယ်။ပါလက်စတိုင်းတွေကတော့အရှိဂျေရုရှလင်ကိုသူတို့ရဲ့အနာဂတ်ပါလက်စတိုင်းနိုင်ငံအတွက်မြို့တော်ဖြစ်သတ်မှတ်ထားတာပါ
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေပြီးတော့9နာရီထိလိုင်းထိုမီတာ32 kHz 9335လိုင်းထိုမီတာ40 kHz 9689လိုင်းထိုမီတာ48 kHz 6153နဲ့ဒုတိယနာရီဘက်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်။မနေ့7နာရီကနေ9နာရီထိပြန်လည်ထုတ်လွှင့်ချက်ကိုတော့လိုင်းလိုမီတာ20 25 32တို့ကနေဖမ်းယူနိုင်ပါတယ
်။ညလုံးနေ့မနေ့နိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။တရုတ်မြန်မာနယ်စပ်မှာပြန်လည်ငြင်းချမ်းလာစေဖို့နှစ်နိုင်ငံလုံးကပြည်သူတွေရဲ့အသက်အိုးအိမ်စီးစိမ်ကိုမထိခိုက်စေဖို့နဲ့နောက်ထပ်ထိခိုက်သိမ်းဆုပ်မှုတွေမရှိစေဖို့အတွက်မြန်မာနိုင်ငံဆိုင်ရာတရုတ်တန်ယုံကအကြေညာချက်ထုတ်ပြန်တိုက်တွန်းခဲ့ပါတယ်။မြန်မာနိုင်ငံမြောက်ပိုင်းတရုတ်နယ်စပ်နားမှာရှိတဲ့မူဆယ်ဒေသမှာအစိုးရတပ်တွေနဲ့လက်နက်ကန်တိုင်းရင်းသားတပ်တွေစစ်ရေးပဋိပက္ခဖြစ်နေတာကြောင့်မြန်မာနိုင်ငံသားတွေထိခိုက်တေဆုံးခဲ့တယ်လို့နယ်စပ်မှာနေထိုင်သူတချို့ထွက်ပြေးသိမ်းရှောင်လာတယ်လို့အဲ့ဒီကြေညာချက်ထဲမှာဖော်ပြထားပါတယ်။ဒါအပြင်မြန်မာဘက်ကကြီးတချို့ကိုလည်းတရုတ်နိုင်ငံဘက်ကိုကြားရောက်လာခဲ့တယ်လို့တရုတ်တန်ယုံရဲ့ကြေညာချက်ထဲမှာပြောထားပါတယ်။အပြစ်မဲ့ပြည်သူတွေတေဆုံးရတဲ့အတွက်ဝန်ထမ်းချုပ်နဲ့ပြစ်တင်ရှုံချကြောင်းလည်းဖော်ပြထားပါတယ်။တိုက်ပွဲတွေအများဆုံးရအောင်နဲ့နောက်ထပ်အခြေအနေမဆိုးအောင်ခိုင်မာထိရောက်တဲ့ဆောင်ရွက်မှုတွေလုပ်ဖို့အတွက်ကိုလည်းတက်ဆိုင်ရာအဖွဲ့တွေအားလုံးကိုတရုတ်ကတိုက်တွန်းထားပါတယ်။တရုတ်မြန်မာနယ်စပ်ငြိမ်းချမ်းတည်ငြိမ်ရေးကိုထိရောက်အောင်လုပ်နေတဲ့ကိစ္စမှန်သမျှနဲ့မြန်မာနိုင်ငံငြိမ်းချမ်းရေးလုပ်ငန်းစဉ်ကိုတမင်နှောက်ရှက်မှုမှန်သမျှကိုအခိုင်အမာဆန့်ကျင်တယ်လို့ဒီရန်ကုန်မှာရှိတဲ့တရုတ်တန်ယုံရဲ့ထုတ်ပြန်ချက်ထဲမှာဖော်ပြထားပါတယ်။ရှမ်းပြည်နယ်မြူဆယ်မြို့တဲကဒီပန်ခန့်တရားပေါ်မှာမြန်မာတပ်မတော်နဲ့တအောင်ပလောင်တပ်တွေမေလ12ရက်နေ့မနေ့ပိုင်းကတိုက်ပွဲဖြစ်ခဲ့တဲ့အတွက်ရဲတပ်ဖွဲ့ဝင်နဲ့အရဲသားတွေအပါအဝင်24ယောက်ထက်မနည်းသေဆုံးခဲ့ပါတယ်။တခါကချင်ပြည်နယ်ဘက်မှာလည်းတနိုင်းနမ်တီမိုးကောင်းမိုးညင်းဒေသတွေဘက်မှာ KIA ကချင်လက်နက်ကိုင်အဖွဲ့တွေကစတင်တိုက်ခိုက်ခဲ့တဲ့အတွက်တပ်မတော်ကတုံ့ပြန်ရှင်းလင်းခဲ့တာဖြစ်တယ်လို့မြောက်ပိုင်းတိုင်းစစ်ဌာနချုပ်တိုင်းမှုဗိုလ်ချုပ်ဒေသကျော်ကသတင်းတောက်တွေကိုပြောကြားခဲ့ပါတယ်။
American USAID အုပ်ချုပ်ရေးမှူး Mark Green ဟာမြန်မာနိုင်ငံကိုမေလ18ရက်ကျက်သက်ပရီးနေ့မှာရောက်မှာပါ။ Mark Green ဟာသူ့ရဲ့အာရှခီးစင်မေလ23ရက်က23ရက်အတွင်းဘင်္ဂလားဒေ့ရှ်မြန်မာနဲ့ထိုင်းနိုင်ငံတွေကိုလာရောက်ဖို့စီစဉ်ပါတယ်။သူနဲ့တူ USAID ရဲ့အာရှဒေသဆိုင်ရာအကြီးအကဲလက်ထောက်အုပ်ချုပ်ရေးမှူး Gloria Steele American နိုင်ငံရဲ့ဌာနလူ့ရေးဒုက္ခသည်နဲ့ရွှေပြောင်းအခြေချသူများဆိုင်ရာဒုလက်ထောက်နိုင်ငံချိုင်းဝန်ကြီး Mark Storella တို့ပါလိုက်ပါလာမှာပါ။တနင်္လာနေ့မှာဘင်္ဂလားဒေ့ရှ်ကဒက္ကာမြို့ကိုရောက်မှာဖြစ်ပြီးအင်္ဂါနေ့မှာဒုက္ခသည်စခန်းတွေရှိရာ Cox's Bazaar ကိုသွားမှာပါ။ဘင်္ဂလားဒေ့ရှ်မှာရိုဟင်ဂျာအရေးနဲ့ Indo-Pacific ဒေသဆိုင်ရာမြဟာဗျူဟာအကောင့်ထဲပေါ်ရေးပောင်းဝင်ကိစ္စရပ်တွေကိုဘင်္ဂလားဒေ့ရှ်တာဝန်ရှိသူတွေနဲ့ဆွေးနွေးမှာဖြစ်ပြီးရိုဟင်ဂျာဒုက္ခသည်တွေအတွက် American အစိုးရရဲ့လူသားချင်းစာနာမှုအကူအညီပေးတဲ့နေရာတွေကိုတွားရောက်ကြည့်ရှုမှာဖြစ်ကြောင်းဘင်္ဂလားဒေ့ရှ်က American တာဝန်ချိန်ညာချက်မှာဖော်ပြပါတယ်။မြန်မာနိုင်ငံမှာရခိုင်ပြည်နယ်အရေးနဲ့အကြမ်းဖက်မှုတွေဖြစ်ပေါ်နေတဲ့တခြားဒေသအရေးနဲ့ပတ်သက်ပြီးအစိုးရတာဝန်ရှိသူတွေနဲ့ဆွေးနွေးဖို့ရှိပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံမှာနေစဉ်ထုတ်ဝေနေတဲ့ Dhaka Tribune သတင်းစာရဲ့မေလ7ရက်နေ့တုန်းကအက်ဒီတာအပေါ်မှာမြန်မာနိုင်ငံနဲ့ပတ်သက်လို့ရေးသားဖော်ပြချက်တွေဟာမမှန်ကန်ကြောင်းဘင်္ဂလားဒေ့ရှ်ဆိုင်ရာမြန်မာတပ်မှန်ကြီးကတုံ့ပြန်ခဲ့ပါတယ်။ Body of Lies ခေါင်းစဉ်နဲ့ရေးသားဖော်ပြခဲ့တဲ့အက်ဒီတာအပေါ်မှာမြန်မာအစိုးရကသူတို့ရဲ့လူမျိုးစုလိုက်ရှင်းလင်းဖယ်ရှားတဲ့လုပ်ရက်တွေကြေကြေပြန့်ပြန့်လူအခွင့်ရေးချိုးဖောက်မှုတွေကိုအာရုံပြောင်းနိုင်ဖို့အတွက်အာဆာအကြမ်းဖက်အဖွဲ့ပေါ်အပြစ်ဖို့စူးစမ်းနေတာဟာမြန်မာအစိုးရရဲ့ထုံးစံဖြစ်တယ်လို့ရေးသားဖော်ပြထားပါတယ်။ဒါရီမကမြန်မာစစ်တပ်အရာရှိတွေကျူးလွန်ခဲ့တဲ့ထိတ်လန့်ပွဲပြစ်မှုတွေကိုမြန်မာကဆက်ပြီးညှဉ်းဆန်နေတာဟာရှက်စရာဖြစ်တယ်လို့လည်း LD Editor အပေါ်မှာဖော်ပြခဲ့ပါတယ်။ဒါတွေနဲ့ပတ်သက်လို့မှားရွင့်နေကြောင်းကိုတအမတ်ကြီးဦးလွင်ဦးကအချက်အလက်နဲ့တုံ့ပြန်ချက်ထုတ်ပြန်ခဲ့ပါတယ်။ဒုက္ခသည်တွေနေရပြန်ရေးကိစ္စနဲ့ပတ်သက်လို့လည်းနေမြေရှင်းလင်းရေးအတွင်းမှာအထောက်အထားတွေဖြည့်ဆည်းခံရတာရှင်းနေတဲ့အချိန်မှာဒုက္ခသည်တွေဘယ်ကလာသလဲဆိုတဲ့မူလအထောက်အထားပြဖို့အဓိပ္ပာယ်မရှိတဲ့တောင်းဆိုမှုတွေမြန်မာဘက်ကဆက်လုပ်နေတယ်လို့ Dhaka Tribune သတင်းစာအဲ့ဒီတော့အပေါ်မှာရေးပါတယ်။ဒါနဲ့ပတ်သက်လို့လည်းဘင်္ဂလားဒေ့ရှ်နဲ့မြန်မာကြားရရှိထားတဲ့ဒုက္ခသည်လက်ခံရေးနားလည်မှုစာကြွန်လွှာပါအချက်တွေကိုမသိလို့ဖြစ်ပါလိမ့်မယ်ဆိုပြီးတော့တပ်အမတ်ကြီးကပြန်လည်ခြေပထားပါတယ်။အဲ့ဒီတုံ့ပြန်ချက်ထုတ်ပြန်ခဲ့ပြီးတဲ့နောက် Dhaka Tribune သတင်းစာက Body of Lies ဆိုတဲ့ Editor အပေါ်ကို website ပေါ်ကနေဖယ်ရှားခဲ့တယ်လို့ Dhaka မှာရှိတဲ့မြန်မာတန်ယုံကပြောပါတယ်ရှင်။
အိန္ဒိယနိုင်ငံမြောက်ပိုင်းဒေသတလော့မှာရာသီဥတုသိပ်ကိုဆွဲဝါးပြီးပြင်းထန်တဲ့တဲမုန်တိုင်းနဲ့မိုးသက်မုန်တိုင်းတန်းကြောင့်လူပေါင်း40ကျော်သေဆုံးခဲ့ရပါတယ်
ထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမဆုမြတ်မနဲ့ဒေါက်ခင်မျိုးတက်တို့ကြီးညာသွားခဲ့ကြတာပါအခုချိန်ရဆက်ပြီးတော့သတင်းလွှာတွေကိုနားဆင်ရပါမယ်နိုင်ငံတကာဘာသာပေါင်းစုံညီညာရေးအဖွဲ့ဟာရှေ့သတင်းပတ်ထင်မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံမှာဖြစ်တယ်လို့ရခိုင်ပြည်နယ်ကလည်းတွားရောက်မှာဖြစ်တယ်လို့ဗာတီကန်မှာရောက်ရှိနေတဲ့မြန်မာကာဒီနယ်ချားလ်စ်ဘူကပြောပါတယ်ဗာတီကန်နန်းတော်မှာပုပ်ယဟန်မင်းကြီးနဲ့တွေ့ဆုံစဉ်မှာလည်းဒေါအောင်ဆန်းစုကြည်နဲ့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်တို့နှစ်ဦးစလုံးစီကိုညီညာရေးအမှတ်စကားပါဖို့ကတိပေးတဲ့အကြောင်းကာဒီနယ်ချားစ်ဘူကပြောပါတယ်အကြောင်းစုံကိုမှတ်အရင်းနဲ့ကတင်ပြပေးပါမှာ
ကက်သလစ်ထုံးတန်းစင်လာအရာပုပ်ယဟန်မင်းကြီးအပါအဝင်ဗာတီကန်မှာရှိတဲ့ပုပ်ယဟန်မင်းကြီးရဲ့ဝင်ကြီးဌာနတွေနဲ့၅နှစ်တကြိမ်တွေ့ဆုံဖို့ရန်ကုန်သာသနာဂိုဏ်ချုပ်ဆရာတော်ကြီးကာဒီနယ်ချားစ်ဘူဦးဆောင်တဲ့မြန်မာနိုင်ငံကက်သလစ်ဆရာတော်ကြီးတွေဟာမေလ၁ရက်နေ့ကနေ၁၇ရက်နေ့ထိဗာတီကန်နန်းတော်ကိုရောက်ရှိခဲ့ကြတာဖြစ်ပါတယ်။ပုပ်ယဟန်မင်းကြီးနဲ့တည်တံ့တွေ့ဆုံရမှာမြန်မာနိုင်ငံတိုင်းဒေသတွေမှာဖြစ်နေတဲ့ပဋိပက္ခတွေရပ်တန့်ပြီးငြိမ်းချမ်းရေးရဖို့မြန်မာကောင်းဆောင်နှစ်ဦးကိုတိုက်တွန်းပေးဖို့မေတ္တာရက်ခံခဲ့ကြောင်းဗာတီကန်သတင်းဌာနနဲ့တွေ့ဆုံမေးမြန်းချက်မှာကာဒီနယ်ချားလ်စ်ဘူကပြောပါတယ
်။ I personally requested him whether he could send
မြန်မာနိုင်ငံငြိမ်းချမ်းအောင်လှုပ်ဆောင်ပေးဖို့ဒေါအောင်ဆန်းစုကြည်နဲ့ဘူဂျုံမူကြီးမင်းအောင်လှိုင်တို့ကိုပုပ်ယဟန်မင်းကြီးကတိုက်တွန်းပေးဖို့ကျွန်တော်ပုပ်ကိုရေးအရာမေတ္တာရက်ခံခဲ့ပါတယ
်။အဲ့ဒီအတွက်လဲပုပ်ယဟန်မင်းကြီးကဂတိပေးခဲ့တယ်လို့ကာဒီနယ်ချားလ်စ်ဘူကဆိုပါတယ်။ကမ္ဘာကအာယုံဆိုင်နေတဲ့ရိုဟင်ဂျာဒုက္ခသည်အကျဲတဲကိစ္စနဲ့ပတ်သက်လို့လဲပုပ်ယဟန်မင်းကြီးနဲ့အဓိကဆွေးနွေးခဲ့တယ်လို့ကာဒီနယ်ချားလ်စ်ဘူကပြောပါတယ်။
group of this international religions for peace religions for peace that we have already have the proof
ငင်္ဂါကဘာသာပေါင်းစုံညီညာရေးအဖွဲ့အနေနဲ့လဲအစီအစဉ်ရှိထားပါတယ်ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံမှုရေးလဲတက်မှတ်ထားပြီးပါပြီမေလ25ရက်နေ့ဒေါအောင်ဆန်းစုကြည်နဲ့တွေ့ဆုံရမှာဘာသာပေါင်းစုံညီညာရေးအဖွဲ့ဝင်တွေနဲ့အတူဥရောပတန်မတ်တချို့လဲပါဝင်မှာပါမေလ26ရက်နေ့မှာရခိုင်ပြည်နယ်ကိုလေယာဉ်နဲ့တွားပြီးတော့အခြေအနေတွေကိုကျွန်တော်တို့ကိုယ်တိုင်ကြည့်ရှုမှာဖြစ်ပါတယ
်ဒီလိုကိုယ်တိုင်တွားရောက်ကြည့်ရှုတဲ့ရလက်အဖြစ်သဘောထားကြေညာချက်ကိုထုတ်ပြန်မှာဖြစ်တယ်လို့ Cardinal Charles ဘူကဆိုပါတယ
် We also promise the government as well as the military that we like to make
အဖြစ်ပြအခြေအနေမှန်ပေါ်မှာအမိခိုကင်းတဲ့လွတ်လပ်တဲ့ကျွန်တော်တို့ရဲ့သဘောထားကြေညာချက်ထုတ်ပြန်မှာဖြစ်တယ်လို့အစိုးရနဲ့တက်မတော်ကိုဂရီပေးထားပါတယ်။ဘာကြောင့်လဲဆိုရင်ကုလသမဂ္ဂသတင်းတွေအပါအဝင် Islamic သတင်းမီဒီယာစတဲ့ပြည်ပသတင်းမီဒီယာတွေကတိတ်အားကောင်းနေပြီးကျွန်တော်တို့မြန်မာနိုင်ငံပြည်တွင်းသတင်းတွေကအလုံးမဲ့အားနည်းနေပါတယ်။ဒါကြောင့်ကျွန်တော်တို့ကိုယ်တိုင်အခြေအနေတွေကိုတွားရောက်ကြည့်ရှုပြီးတော့ဘာတွေမြင်တွေ့ခဲ့သလဲကျွန်တော်တို့ရဲ့သဘောထားမှတ်ချက်တွေစတဲ့မှန်ကန်တဲ့အခြေအနေပေါ်မှာသဘောထားကြေညာချက်ထုတ်ပြန်မှာဖြစ်ပါတယ
်။နိုင်ငံမဲ့ဖြစ်နေတဲ့ရိုဟင်ဂျာလူဦးရေစုစုပေါင်း2,000ရှိနေပြီးအဲ့ဒီတဲကတန်းဟာမြန်မာနိုင်ငံထဲမှာဖြစ်ပြီးနောက်ထပ်တန်းကတော့အိန္ဒိယ၊ဘင်္ဂလားဒေ့ရှ်မလေးရှားစတဲ့နိုင်ငံတွေမှာရောက်ရှိနေတယ်လို့သူတို့ရဲ့အခြေအနေတွေကိုကူညီဖြေရှင်းဖို့နိုင်ငံတကာညီလာခံကိုဒီနှစ်အတွင်းကျင်းပဖို့ကိုလည်းပုပ်ယဟန်မင်းကြီးကသဘောတူခဲ့တယ်လို့ Cardinal Charles ဘူကဆိုပါတယ
် I requested Holy Father whether the Secretary of State could organize an international meeting
အကူအညီလိုအပ်နေတဲ့လူဦးရေနှစ်တန်းအတွက်ဘလို့အထောက်ပံ့အကူအညီတွေပေးနိုင်မလဲဆိုတာနဲ့ပတ်သက်လို့နိုင်ငံတကာအစည်းအဝေးတစ်ခုပုပ်ယဟန်မင်းကြီးရဲ့နိုင်ငံသားရေးဝန်ကြီးအနေနဲ့စီစဉ်ပေးဖို့ပုပ်ယဟန်မင်းကြီးကိုကျွန်တော်မြစ်တာရက်ခံခဲ့ပါတယ်။ဘာကြောင့်လဲဆိုတော့ဘယ်နိုင်ငံကမှသူတို့ကိုနိုင်ငံသားဖြစ်ခွင့်မပေးကြင်ကြပါဘူး
။အခုလက်ရှိတိုက်ပွဲတွေပြင်းထန်နေတဲ့ကချင်ပြည်နယ်ကအခြေအနေနဲ့ပတ်သက်လို့လဲ Cardinal Charles ဘူက
That's a very bad situation in the Kachin state and
ကချင်ပြည်နယ်မှာအခြေအနေတွေတော်တော်ဆိုးနေပါတယ်။ဒါပေမဲ့နိုင်ငံတကာကရခိုင်ပြည်နယ်ကအခြေအနေကိုပဲအာရုံစိုက်ပြီးတော့ကချင်ပြည်သူတွေကိုမေ့ထားတယ်လို့ကချင်ပြည်သူတွေရောကျွန်တော်တို့ပါခံစားနေရပါတယ်။ကချင်ပြည်နယ်ထဲမှာစစ်တပ်ကရဲသားတွေရှိရမှာဘုံကျဲတာတွေနဲ့အတူဆက်ပြီးတော့တိုက်ခိုက်နေပါတယ်။အိုးအိမ်ပြောင်းရွှေ့ရသူတွေအများပြားရှိနေတယ်လို့တောတောင်တွေထဲမှာပိတ်မိနေသူတွေပါရှိနေတာပါ
။ဒီကနေ့နိုဝင်ဘာလက3ရက်ကြာလာရောက်ခဲ့တဲ့ပုပ်ယဟန်မင်းကြီး Francis ရဲ့မြန်မာနိုင်ငံခီးစဉ်တွင်မြန်မာအရက်ဖက်စစ်ဖက်ခေါင်းဆောင်တွေသာမကကက်သလစ်ခရစ်ယာန်ဘာသာဝင်တွေဗုဒ္ဓဘာသာဝင်တွေနဲ့လူမှုအဖွဲ့အစည်းအားလုံးကိုနိုင်ငံရဲ့ငြိမ်းချမ်းရေးနဲ့ပြန်လည်တည်မြဲရေးအတွက်ဝိုင်းဝန်းဆောင်ရွက်ကြဖို့တိုက်တွန်းခဲ့ပါတယ်ရှင်
။မတ်အင်ဒင်းကျင်းနိုင်ပါခင်ဗျာ။အခုတော့နိုင်ငံတကာသတင်းတစ်ပုဒ်ကိုဆက်လက်တင်ဆက်ပေးပါမယ်။ American တန်ယုံကိုဂျေရုဆလင်မြို့မှာဖွင့်လှစ်လိုက်ခြင်းကဒေသတွင်းမှာမတည်ငြိမ်မှုနဲ့အမွေခံမှုနှစ်မျိုးစလုံးကိုဖြစ်စီပါတယ်။သမ္မတဒေါ်နယ်ထရန့်ကအမေရိကန်တန်ရုံးကိုတယ်လီဗစ်မြို့ကနေဂျေရုဆလင်မြို့ကိုပြောင်းရွှေ့ဖို့ဆုံးဖြတ်လိုက်ပြီးဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်အတိအမှတ်ပြုလိုက်တဲ့အတွက်အစ္စရေးနိုင်ငံသားတွေဖို့ဥရန်ကျူးစရာဖြစ်နေပေမဲ့ပါလက်စတိုင်းတွေကတော့ဒေါသထွက်နေကြပါတယ်။အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကနေ VOA တန်တမန်ရေးရာသတင်းတောက်စင်ဒီစိန်ပြပို့ထားတဲ့သတင်းလွှာကိုဆက်ပြီးတော့တင်ပြပေးပါမယ်။ အဲ့ဒီတော့ရှေ့ရဝင်းကျင်တက်ရောက်မဲ့တနင်္လာနေ့အစ္စရေးနိုင်ငံဆိုင်ရာအမေရိကန်တန်ယုံဖွင့်ပွဲကြောင့်ဂျေရုဆလင်မြို့ကိုအများကအာရုံစိုက်စရာဖြစ်လာစေပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့တမီအီဗန်ကာနဲ့တမဲဖြစ်သူဂျရက်ကူရှနာတို့တက်ရောက်မှာဖြစ်ပြီးဖွင့်ပွဲမှာသမ္မတထရန့်ကတော့2019ဒီဇင်ဘာမှာတယ်လီဗစ်မြို့ကနေအမေရိကန်တန်ယုံကိုပြောင်းရွှေ့ဖို့ဆုံးဖြတ်ခဲ့တဲ့အကြောင်းဗီဒီယိုအနေနဲ့တဆင့်ထပ်လောင်းပြီးတော့ပြောကြားမှာဖြစ်ပါတယ
်။ I have determined that it is time to officially recognize Jerusalem as the capital of Israel.
အခုချိန်ဟာဂျေရုဆလင်ကိုအစ္စရေးနိုင်ငံရဲ့မြို့တော်အဖြစ်တည်ဝင်အတိအမှတ်ပြုရမယ့်အချိန်ဖြစ်တယ်လို့ကျွန်တော်ပိုင်းဖြတ်ထားပါတယ်။အရင်တမရတွေတုန်းကဒီကိစ္စကိုရွေးကောက်ပွဲမဲဆွဲကာလမှာခရီးပေးခဲ့ကြပေမဲ့လုံမပေးနိုင်ခဲ့ကြတာကိုကျွန်တော်ဒီနေ့လှုပ်ပေးလိုက်ပါပြီလို့ပြောသွားတာဖြစ်ပါတယ်။အမျိုးသားလူမျိုးရေးအကြံပေးဂျွန်ဘိုလ်တန်ကလည်းတခြားတမရတွေဆက်ဆက်အမေရိကန်တန်ယုံကိုဂျေရုဆလင်ကိုရွှေ့မယ်လို့ပြောခဲ့ကြပေမဲ့တမရထရန့်တယောက်ပဲတကယ်လုပ်တဲ့သူရှိတယ်လို့ထောက်ပြပါတယ်။ကျွမ်းကျင်သူတွေကတော့အခုလို့ရဟာအထိမ့်မှတ်တင်ကိတတာဖြစ်တယ်လို့ပြောပါတယ်။အစ္စရေးနဲ့ပါလက်စတိုင်းနှစ်ဖက်စလုံးဒီရှေဟောင်းမြို့တော်ကြီးဟာသူတို့ရဲ့မြို့တော်ဖြစ်တယ်လို့ပြောနေကြတာပါ။လွန်ခဲ့တဲ့နှစ်ပေါင်း80လုံးလုံးဒီမိုကရက်ပါတီရဲ့အစိုးရကရော Republican Party ရဲ့အစိုးရတွေပါအမေရိကန်တန်ယုံကိုပြောင်းချွေရေးဆန့်ကျင်လာခဲ့ကြတယ်လို့ Broken Institution ကခါလစ်အယ်ဂျန်ဒီကပြောဆိုပါတယ်။
The United States, like most countries in the world, have maintained an embassy in Tel Aviv rather than in Jerusalem, precisely because of the highly contentious nature of the
American people. The United States has maintained an embassy in Jerusalem rather than in Jerusalem, because of the highly contentious nature of the American people. Jerusalem is a Palestinian and Israeli, an Arab and a Muslim, and a Christian, and a Jewish people. And the United States has been able to do this. ပါလက်စတိုင်းအစိုးရအရာရှိတွေကတော့အမေရိကန်ရဲ့ဂျာဝင်ဆောင်ရွက်မှုကိုအတိအမှန်မပြုပါဘူး။အစ္စရေးကတော့ဂျေရုဆလင်မှာအမေရိကန်တပ်ရုံးဖွင့်လှစ်လိုက်တာဟာသူတို့ရဲ့အိမ်မက်အပန်းတကယ်အကောင့်ထဲပေါ်လာတာဖြစ်တယ်လို့မှတ်ယူနေကြပါတယ်ခင်ဗျာ
။ဗီအိုအေဆက်လက်ပြီးတော့အတန်းလွှင့်နေပါတယ်။အခုတင်ဆက်ပေးမှာကတော့မြန်မာအရေးဆွေးနွေးကမ်းပဲဖြစ်ပါတယ်။ဒီတစ်ပတ်မြန်မာအရေးဆွေးနွေးကမ်းမှာမြန်မာနိုင်ငံမှာလာရောက်ထောက်ပံ့တဲ့နိုင်ငံတကာဖွံ့ဖြိုးရေးလုပ်ငန်းတွေအကောင့်ထဲပေါ်ရေးနိုင်ငံတကာစံနှုန်းတွေနဲ့ညီမကမှုရှိမရှိစောင့်ကြည့်ဖို့ဘလောက်အရေးကြီးပါတယ်လဲစောင့်ကြည့်ရက်ဖက်အဖွဲ့အစည်းတစ်ခုဖြစ်တဲ့ BIC မြန်မာတာဝန်ခံကိုဝဏ္ဏထွန်းကိုကိုငင်းချန်းကတွေးဆမေးမြန်းထားတာကိုတင်ဆက်လိုက်ပါတယ်နားဆင်ပါခင်ဗျာ
အခုကဒီ Bank Information Center မှာအလုပ်လုပ်တယ်လို့သိထားပါတယ်အဲ့ဒီအဖွဲ့ကဒီနိုင်ငံတကာငွေကြေးအဖွဲ့အစည်းတွေဖြစ်တဲ့World Bank ရဲ့သူရဲ့အဖွဲ့အစည်းတွေဖြစ်တဲ့ IFC တို့ရဲ့နောက် IMF ရဲ့တခြားဒေသတွင်းရာငွေကြေးအဖွဲ့အစည်းတွေဖြစ်တဲ့ ADB တို့ဘာလို့စောင့်ကြည့်ရဲ့အဖွဲ့လို့ကျွန်တော်တို့သိထားပါတယ်။အဲ့ဒီအဖွဲ့တွေကဘာတွေကိုစောင့်ကြည့်တာလဲကို
ကျွန်တော်တို့ Bank Information Center ကဒီရုံးဆိုင်တာတော့ဒီ Washington DC မှာရုံးဆိုင်တယ်ပေါ့နော်။ပြီးတော့ကျွန်တော်တို့တက္ကပါလုံးမှာအလုပ်လုပ်ကြတယ်။ဆိုတော့အဓိကတော့ကျွန်တော်တို့စလာခဲ့တုန်းကတော့ဒီကမ္ဘာ့ဘဏ်ရဲ့မူဝါဒတွေပေါ့ကမ္ဘာ့ဘဏ်မှာသူရဲ့ဒီအကာအကွယ်ပေးမှုဝါဒဖြစ်တဲ့ safe cash policy တွေရှိတာပေါ့ဆိုတော့သူတို့စီမံချက်ဒီလုပ်ငန်းအကောင့်ထဲပေါ်တဲ့အခါမှာသူတို့ဒီ safe cash policy ကိုတကယ်လိုက်နာဆောင်ရွက်ခြင်းရှိမရှိပေါ့နော်မြေပြင်မှာဘာတွေဖြစ်ပျက်နေလဲဆိုတာကျွန်တော်စောင့်ကြည့်ရဲဒါတစ်ပိုင်းပါနောက်တစ်ပိုင်းကတော့သူတို့ရဲ့မူဝါဒတွေပေါ့ဟိုတခါကျသူကတော့စီမံချက်ကတော့ဒါ project တည်တဲ့ပေါ့နော်ပြီးတော့နောက်တစ်ခုကတော့ကျွန်တော်တို့ဒီမူဝါဒသူတို့ကဒီနိုင်ငံတွေဝင်တဲ့အခါမှာသူတို့ရဲ့ဒီမူဝါဒတွေရှိတာပေါ့သူတို့ကဘယ်လိုခေါ်လဲဆိုတော့ CPF လို့ခေါ်တာပေါ့နော် Country Partnership Framework အဲ့ဒီမူဝါဒတွေကကျွန်တော်တို့နိုင်ငံတွေအတွက်ရေရှည်စီးပွားရေးဖွံ့ဖြိုးတိုးတက်ဖို့အတွက်တကယ်ပဲအကျိုးရှိတဲ့မူဝါဒတွေလားဟုတ်မဟုတ်ဆိုတာလည်းစောင့်ကြည့်ရဲအဲနောက်ဆုံးတစ်ခုကတော့ကျွန်တော်တို့ကဘာစောင့်ကြည့်လဲဆိုလို့ရှိရင်သူတို့ဒီအခုကျွန်တော်လုပ်နေတဲ့ဟာတော့ကမ္ဘာ့ဘဏ်ကသူတို့ရဲ့စီမံချက်တွေထဲမှာဟိုအကောင့်တွေပေါ်တဲ့အခါမှာဒီဒေသခံပြည်သူတွေရဲ့ပူပေါင်းပါဝင်မှုပေါ့နော်အဲ့ဒီဟာကိုသူကတရားရဂိုင်တော့ရအောင်သူတို့ကနေလုပ်ပါမယ်ဆိုပြီးတော့ဂတိကိုပြုထားရှိရဗျ။ဆိုတော့အဲ့ဒီဟာကတကယ်ပဲဟိုစီမံချက်တွေဖွံ့ဖြိုးစီမံချက်တွေဂျေလက်ဒေတာတွေမှာဒါမှမဟုတ်သူတို့ရဲ့ဒေတာတွေမှာတွားရောက်အကောင့်တွေဖော်တဲ့အခါမှာတကယ်ပဲပြည်သူဒေတာခန့်ပြည်သူတွေရဲ့ပူပေါင်းပါဝင်မှုကိုရယူခြင်းရှိမရှိပေါ့နော်။ဆိုတော့အဲ့ဒီဟာကိုလည်းကျွန်တော်တို့လိုက်ပြီးတော့စောင့်ကြည့်ရမျိုးရှိရ။
အဲ့လိုဒီနိုင်ငံတကာငွေကြေးအဖွဲ့အစည်းတွေကိုစောင့်ကြည့်ရတဲ့အတွက်ဘလို့အကျိုးကျေးဇူးတွေရလဲခင်ဗျာ
။ကျွန်တော်ယူဆတော့ဒါသေးကျွန်တော်တို့ကဒါdemocracy ရဲ့အလေးအထားတွေကိုပြည်သူပြည်သားတွေကပို့ပြီးကျင့်သုံးလာနိုင်မယ်လို့ထင်တာပေါ့နော်။ဘာဖြစ်လဲဆိုတော့ကျွန်တော်ဖွံ့ဖြိုးရေးလို့ဆိုလို့ရှိရင်ဖွံ့ဖြိုးရေးဒီအပေါ်ကနေပြီးတော့ဟိုသူရဲ့မူပါဝင်နဲ့လာပြီးတော့လာလှုပ်ချင်တာလှုပ်တာမျိုးထက်တကယ်ပဲတူးဝေးပေါ့နော်။ဒီအနှက်ဦးနှစ်ဖက် သူတို့ကလည်းမူဝါဒနဲ့လာမယ်ကျွန်တော်ပြည်သူတွေကလည်းပုံမှန်ပါဝင်ပြီးတော့လှုပ်ချင်းအပြင်တကယ်ဒီဖွံ့ဖြိုးရေးကတကယ်ပဲနှစ်လမ်းသွားတဲ့စနစ်ဖြစ်တယ်ဖြစ်တဲ့အတွက်ပြည်သူတွေရဲ့အသံအနေနဲ့ပုံပြီးပါလာနိုင်မယ်ဆိုတော့ဒီဖွံ့ဖြိုးရေးစီမံချက်တရားနေမှာတဆင့်နောက်ပိုင်းဒီငွေကြေးအဖွဲ့အစည်းတွေကလှုပ်တဲ့ဖွံ့ဖြိုးရေးတွေမကအစိုးရကလှုပ်တဲ့ဖွံ့ဖြိုးရေးစီမံချက်တွေမှာပြည်သူတွေကသူတို့ပြောပိုင်ခွင့်သူတို့ရပိုင်ခွင့်တွေသူတို့တင်ပြတောင်းဆိုနိုင်လာမယ်နောက်ပြီးအပြန်အလှန်ဟိုလာပြီးတော့လှုပ်တဲ့သူနဲ့ဒေသခံပြည်သူနဲ့ကြားထဲမှာ dialogue ပေါ့နော်အပြန်အလှန်စကားဆိုရဲနောက်အပြန်အလှန်ညှိနှိုင်းနဲ့အပြန်အလှန်ကျွန်တော်တို့ဟိုတွေးဆစေးဆက်မှုတွေလုပ်တဲ့ဒီဒီမိုကရေစီရဲ့အနှစ်သာရအလေးအထားလေးတစ်ခုပေါ့နော်အဲ့ဒါလေးကိုဖြစ်စေမယ်လို့ကျွန်တော်ယူဆပ
ါဥပမာဘလို့လုပ်ငန်းတွေမှာအပြန်အလှန်ဆွေးနွေးမှုတွေကိုမျှော်လင့်တာလေဥပမာလေးပေးပါဟုတ်ဟုတ
်မော်နီတာလောက်တာပေါ့နော်စောင့်ကြည့်နေတဲ့စီမံချက်တစ်ခုကတော့ကျွန်တော်တို့ဒီလူမှုဘဟုပြုဖွံ့ဖြိုးရေးပေါ့နော်အဲ့ဒီဟာရှိတယ်နောက်တစ်ခုကကျွန်တော်တို့ ARD မြန်ဝမ်ဘက်ဆောင်ဖွံ့ဖြိုးတိုးတက်ရေးစီမံခန့်ခွဲမှုစီမံကိန်းဆိုတာလည်းရှိရပြီ။ဆိုတော့အဲ့ဒီမှာပုံမှန်အားဖြင့်တော့တို့ကဒီဟိုကျွန်တော်တို့ဘာလုပ်လဲဆိုတော့ဒီပြည်သူတွေးဆောင်ဆွေးနွေးပွဲရှင်းလင်းပွဲတွေလုပ်တာပေါ့နော်။အဲ့ဒီရှင်းလင်းပွဲတွေမှာဟိုကျွန်တော်ပုံမှန်အားဖြင့်ဒေသခံတွေကတို့နဲ့လည်းမတွေ့ဘူး။နောက်ပြီးတစ်ခါမှလည်းဟိုအာနာဟိုဘိုင်ကိုပဲဖြစ်ဖြစ်ဒါမှမဟုတ်ဖွံ့ဖြိုးရေးလာလုပ်တဲ့အဖွဲ့အစည်းကိုပဲဖြစ်ဖြစ်အပြန်အလှန်စကားပြောတာတို့မေးခွန်းနေမေးတာတို့ complaint တက်တာတို့မရှိခဲ့ဘူးပေါ့နော်ဆိုတော့အဲ့ဒါမျိုးတွေကိုကျွန်တော်တို့ကဘေးကနေပြီးတော့တကယ်ပဲပြည်သူတွေကသူတို့အခွင့်အရေးတွေချိုးဖောက်ခံနေတာမျိုးပဲဖြစ်ဖြစ်ဒါမှမဟုတ်လို့ရှိရင်သူတွေးဆွန်ဆွေးနွေးပွဲတွေမှာဖြစ်ဖြစ်ကျွန်တော်တို့ပြည်သူတွေစကားပြောလာနိုင်အောင်ဆိုပြီးအသိပညာပေးရရရှိတယ်ဆိုတော့အဲ့ဒီစီမံချက်တွေမှာလောလောဆယ်ကျွန်တော်ကဒီဒေတာအတွင်းမှာရှိတဲ့ကျွန်တော်တို့အရက်ဖက်အဖွဲ့အစည်းတွေရောနောက်ဒေတာခံပြည်သူတွေနဲ့တွေ့ပြီးတော့မှကျွန်တော်တို့ဒီလိုဘလူတွေပြောတင်တယ်ဘလူမေးခွန်းမျိုးမေးတင်တယ်ဆိုတာမျိုးဂျားထဲကနေပြီးတော့ဒီ facilitate လုပ်ပေးတာပေါ့အ
ဲ့လိုမျိုးတို့ဖွံ့ဖြိုးရေးလုပ်ငန်းတွေလုပ်တဲ့အခါမှာပေါ့နော်အခုပြောသလိုကမ္ဘာပံတို့လိုက်နာမယ်မူပေါင်းနေရှိတယ်စီမင်းစည်းကမ်းနေရှိတယ်အဲ့ဒီဟာတွေကိုလိုက်နာမှုမရှိတဲ့အခါကြလို့ရှင်တော့ဘာတွေလှုပ်ဆောင်လို့ရလဲမသိဘူ
းအဲ့ဒီဟာတော့နည်းနည်းပြောတော့ခက်တယ်ဗျခက်တယ်ဆိုတာကဟိုကမ္ဘာပံမှာတော့သူကကမ္ဘာပံနဲ့ IFC နဲ့တော့မတူဘူးပေါ့အကိုရေကမ္ဘာပံကြတော့သူအဓိကအစိုးရနဲ့ပဲလှုပ်တာပေါ့နော်အစိုးရနဲ့လှုပ်တဲ့အခါမှာတကယ်လို့သူတို့လှုပ်လိုက်တဲ့စီမံချက်တစ်ခုတည်းဒေတာခံနေမှာမလိုလားအဲ့တဲ့စိုးကျူးတွေဖြစ်သွားတယ်နောက်သူတို့ရဲ့မူဝါဒတွေကိုသူတို့ဆန့်ကျင်ပြီးတော့အကောင့်တွေဖော်တယ်အဲ့လိုဖော်တဲ့အတွက်ဒေတာခံနေမှာမလိုလားအဲ့တဲ့စိုးကျူးတွေဖြစ်တယ်ဆိုရင်ဒေတာခံနေကသူတို့ရဲ့ဒီ complaint တင်လို့ရတယ်ဟိုသူရဲ့မကျေနပ်ချက်သူတင်ပြလို့ရအဲ့ဒီအဖွဲ့ကြီးကကျွန်တော်တို့ inspection panel ပေါ့နော်ဒီစုံစမ်းစစ်ဆေးရေးအဖွဲ့ IB ကိုကျွန်တော်တင်လို့ရဒါပေမဲ့ IFC ကြတော့သူကကမ္ဘာပံရေးမူဝါဒဆိုတာထက်သူကတော့ IFC ကတော့ဒီ public gander နဲ့သူတို့အလုပ်တွဲလုပ်တယ်ဟိုသူတို့ငွေကြေးချထားပြီးလိုက်တဲ့အတွက်စီမံချက်တွေကြောင့်ဒေသခံတွေမှာမလိုလားတဲ့စိုးကျူးတွေဖြစ်တယ်ဆိုတော့သူက CAO ဆိုတဲ့အဖွဲ့ကိုတိုင်ရတာပေါ့နော် compliance advisory ambassador ဆိုတာအဲ့ဒီအဖွဲ့ကိုတိုင်တယ်တိုင်တဲ့အခါကျကျွန်တော်မေးခွန်းကအဲ့ဒီကိုက complete ဘလို့ပဲတင်တင်အဲ့ဒီအဖွဲ့အစည်းတွေကဥပမာပဲကမ္ဘာပံရဲ့စီမံချက်ကိုစောင့်ကြည့်ရဲ့ IP အဖွဲ့ပေါ့ဒါကမ္ဘာပံဖွဲ့ထားတဲ့အဖွဲ့ပဲအဲ့ဒီအဖွဲ့ဒီသူကအရေးယူပိုင်ခွင့်မရှိဆိုတော့သူကဂျားထဲကနေပြီးတော့ပြဿနာဖြစ်ပွားတဲ့ဒီကမ္ဘာပံစီမံချက်နဲ့ဒေတာခံနေဂျားထဲမှာသူကဝင်ပြီးတော့စိတ်ဆက်ညှိနှိုင်းတဲ့အလုပ်ကလေးပဲလုပ်ပေးနိုင်တာဗျအဲ့ဒီ role ပဲရှိတာပေါ့နော်အဲ့လိုပဲ CAO လည်းဒီလိုပဲဗျဟိုပြောချင်တာဟိုကျွန်တော်အဆုံးဖြတ်ချက်ဒီစီမံချက်ကိုယုတ်လိုက်လို့ဟိုမင်းကဒီဟာလောက်တာမှားတယ်အဲ့ဒီအတွက်မင်းကိုအရေးယူမယ်ဆိုတာမျိုးသူလုံးလို့မရဘူးပေါ့နော်ဆိုအဲ့ဒီအတွက်ဒါဆိုရင်ကျွန်တော်တို့ကတကယ်ပြည်သူကမကျေနပ်ဘူးဆိုရင်အဓိကအဆုံးဖြတ်ပေးရတယ်နောက်ဆုံးဒီစင်မန်ချက်ကိုကျွန်တော်ဆက်လုပ်တဲ့နဲ့မလုပ်တဲ့ဘူးဆိုတာကိုယ့်ရဲ့ data ကိုယ့်ရဲ့အစိုးရဘောပဲမူတည်တာပေါ့နော
်အဲ့လိုမျိုးဆုံးဖြတ်ပေးနိုင်တဲ့ဟိုဘယ်လိုပြောမလဲအခွင့်အာဏာပေါ့နော
်
အစိုးရမှာရှိတယ်နောက်ပြည်သူလူထုမှာရှိတယ်ပေါ့အဲ့ဒါတွေကဗမာပြည်မှာဟိုဖြစ်ခဲ့တာတွေရှိပြီလားဘယ်လောက်ထိရောက်မှုရှိလဲပေါ့နော
်ခုလောလောဆယ်တော့ကျွန်တော်တို့ကဘာပံနဲ့အစိုးရနဲ့လက်တွဲလှုပ်ဆောင်တဲ့စီမံချက်တွေမှာတော့ပြဿနာကြီးကြီးမားမားမရှိသေးဘူးပေါ့နော်လောလောဆယ်တော့ဒါပေမဲ့ခုန IFC ကနေပြီးတော့ public sector စီးပွားရေးလုပ်ငန်းကိုငွေကြေးချထားပေးလိုက်တာဖြစ်တဲ့အခါမှာအဲဒီစီးပွားရေးလုပ်ငန်းရှင်ကဒေတာမှာစီးပွားရေးသွားလုပ်တဲ့အခါမှာတော့ပြဿနာလေးတွေတက်နေတာမျိုးရှိရပြန်ဥပမာအဖြစ်ဝနချောင်းရွာပေါ့နော်ဝနချောင်းရွာကျွန်တော်တို့မှော်ပြီးမြို့နယ်ရန်ကုန်တိုင်းမှော်ပြီးမြို့နယ်ဝနချောင်းရွာမှာဆိုရင်ခုပြဿနာတက်နေတဲ့စီမံချက်လေးတခုရှိရအဲဒီစီမံချက်ကတော့ဒါကျွန်တော်တို့ဒေတာခံလည်းမကျေနပ်ဘူးဒါပေမဲ့ဂျားရဲကကုမ္ပဏီကလည်းဒါသူတို့အပြောရသူကဖြည့်ရှင်းနေတယ်လို့ဖြည့်ရှင်းနေတယ်ပေါ့နော်ဒေတာခံမကျင်တဲ့အခါမှာအခု CEO တိုင်ထားတာမျိုးရှိရပြဆိုတော့ CEO ရဲ့သဘောကလည်းသူကဒီစီမံချက်တစ်ခုဝင်ပြီးစောင့်ကြည့်တဲ့အခါမှာ2လ3လနဲ့ပြီးရမျိုးမဟုတ်ဘူးဗျဒီဖြစ်စဉ်တစ်ခုလုံးသူကနေပြီးစုံစမ်းတာတွေစာအသွားပြန်နေညှိတာနှိုင်းတာတွေကအနည်းဆုံး2နှစ်3နှစ်လောက်ကြာရလက်ကတော့အဖြေရတော့မထွက်လာသေးဘူးပေါ့နော်ဒါပေမဲ့ CEO ကအခုကျွန်တော်မြန်မာပြည်ကိုလာမယ်လာပြီးပြီလားတော့မသိဘူးပေါ့နော်လာပြီးတော့ဒီစီမံချက်မှာဘာတွေဖြစ်နေလဲဆိုတာကိုသူတို့ကဝင်ပြီးတော့စုံစမ်းစစ်ဆေးတာတွေနောက်မေးမြန်းတာတွေသူတို့လုပ်နေလုပ်မယ်လို့ကျွန်တော်သိရတယ်ဗျာဟု
တ်ဒေတာကန်တွေကမချေနှက်ချက်တွေရှိလာတယ်ပေါ့လေအဲ့လိုအခြေအနေမှာဒီမြန်မာပူးတွဲလှုပ်ဆောင်တဲ့မြန်မာလုပ်ငန်းရှင်တွေကလည်းဒီ IFC ကငွေယူထားပြီးတော့သူတို့ယင်းနှိမ့်ညံ့မှုတွေလုပ်တယ်ပေါ့နော်အဲ့မြန်မာလုပ်ငန်းရှင်တွေဘက်ကရောတာဝန်ယူမှုတာဝန်ခံမှုကြတော့သူတို့ဘယ်လိုမျိုးရှိလေအကိုတို့ဘက်ကဝင်ပြီးတော့ဖိမ့်ပြီးတော့စောင့်ကြည့်ပေးတာမျိုးတွေရောရှိလား
တခါလေကြလို့ရှင်တော့လေကျွန်တော်စီးပွားရေးလုပ်ငန်းနဲ့အရက်ဖက်ဖွဲ့စည်းပေါ့ကျွန်တော်တို့ကျွန်တော်ဂျားထဲမှာအမြင်မတူတာလေးရှိရဗျတပယောက်နဲ့တပယောက်ရန်သူလို့မြင်တာပေါ့နော်ဆိုတော့စီးပွားရေးလုပ်ငန်းရှင်ကိုလေကျွန်တော်တို့အရက်ဖက်ဖွဲ့စည်းတော်များမင်းတို့လှုပ်လို့တဘာပေါင်းချင်းပျက်စီးတယ်ဒီလူတွေဒုက္ခရောက်တယ်ဆိုတော့ရန်သူအမြင်ပေါ့နော်အဲ့လိုပဲစီးပွားရေးလုပ်ငန်းရှင်ဘက်ကလည်းကျွန်တော်တို့အရက်ဖက်ဖွဲ့စည်းကိုမြင်တာကြတော့မင်းတို့ကပြဿနာပဲလိုက်ရှာနေတာပေါ့သူ့ဘာသူဖြစ်သွားနေတဲ့ကိစ္စမင်းတို့ဝင်လာတဲ့အခါကျမှပြဿနာတွေတက်တယ်ပေါ့နော်ဆိုတော့ပြောချင်တာကကျွန်တော်တို့ဒီစီးပွားရေးလုပ်ငန်းမြန်မာပြည်မှာကဟိုကျွန်တော်အယူဆမှားလဲမှားမှာပေါ့နော်မြန်မာပြည်မှာဒီစီးပွားရေးလုပ်ငန်းရှင်တဲ့အရက်ဖက်အဖွဲ့စည်းလို့ပြောရင်တကယ် mutual dialogue ပေါ့နော်နှစ်ဦးနှစ်ဖက်ကျွန်တော်တို့နားလည်မှုရှိရှိနဲ့ကျွန်တော်ညှိနှိုင်းကြတယ်စီမံချက်တွေမလုပ်ခင်တည်းကဆွေးနွေးကြတယ်ဆိုတာမျိုးမရှိဘူးဗျမရှိဘဲနဲ့ပြဿနာတွေပေါ်လာမှသာလင်တယောက်နဲ့တယောက်ဟိုအမြင်မကြည်ကြတွေကိုကျွန်တော်မြေပြင်မှာသွားပြီးတော့ထိတ်တဲရင်ဆိုင်ကြတာပေါ့နော်ဆိုတော့ကျွန်တော်တို့လည်းတက်နိုင်တော့ပြောပါတယ်ဘာလို့ဆိုတော့ကျွန်တော်လည်းယုံကြည်တယ်မြန်မာပြည်မှာလိုအပ်နေတာစီးပွားရေးဖွံ့ဖြိုးတိုးတက်မှုလိုအပ်တယ်ဟို GDP တိုးရုံတစ်ခုတည်းမဟုတ်ဘဲနဲ့တကယ်ပဲဒေတာခံတွေပါအကျိုးစီးပွားဖြစ်ထွန်းတဲ့စီးပွားရေးဖွံ့ဖြိုးတိုးတက်မှုလိုအပ်တယ်လိုအပ်တဲ့အခါမှာဒီဒေတာဒီမှာရှိတဲ့စီးပွားရေးလုပ်ငန်းရှင်တွေအခန်းကဏ္ဍကအရန်ရေးကြည့်ဆိုကျွန်တော်သဘောပေါက်တယ်ဗျာဆိုတော့ကျွန်တော်လည်းတက်နိုင်တဲ့လောက်တော့ဝင်ပြီးတော့ပြောကြည့်တယ်ဆိုတော့အဲ့ခုနပြောတဲ့ဝန်ချောင်းကိစ္စမှာဆိုလေသူတို့ရဲ့ဒီစီးပွားရေးလုပ်ငန်းရှင်ပေါ့နော်ဒီစီးပွားရေးလုပ်ငန်းရှင်တွေကျွန်တော်တို့ညှိနှိုင်းတာမျိုးတွေကျွန်တော်လုပ်ပါတယ်လုပ်ပြီးတော့ဆရာကြီးဒီလိုလိုတော့ဖြစ်နေတယ်ဒါလောက်လေးတော့ဖြည့်ရှင်းပေးပါလားပေါ့နော်ဆိုတော့အဲ့လိုမျိုးလေးကျွန်တော်တက်နိုင်တဲ့လောက်တော့ဒီစကားပြောတာလေးတွေအချင်းချင်းအမြင်ဖလှယ်တာလေးတွေကျွန်တော်ဝင်လုပ်ပေးတာမျိုးရှိပါတယ်ဗျာတစ်ဖက်ကလည်းဒီဒေတာခန့်တွေကပုံမှန်အဖြစ်နဲ့သူတို့ကဘလို့အစ်စ်အနေနဲ့တွားမလဲမသိဘူးပေါ့နော်မသိတဲ့ခါမျိုးမှာကျွန်တော်တို့ဒေတာခန့်တွေမှာလိုအပ်နေတဲ့ကျွန်တော်တို့ဒီဆွဲဆောင်ရေးပေါ့နော်ဒီမြင့်တင်တဲ့အနည်းဆုံးတော့ဟိုကျွန်တော်တို့ကဒီဟိုစီမံချက်တစ်ခုမှာလိုက်နာမယ်အနည်းဆုံးစံထားတွေပေါ့အဲဒီစံတွေကဘာတွေရှိလဲဒီစံတွေမှမပြည့်လို့ရှိရင်တော့ဒေတာခန့်တွေအခွင့်အရေးကဘာတွေရှိလဲအဲဒီအခွင့်အရေးတွေကိုကျွန်တော်တို့ဘလို့တောင်းဆိုလို့ရလဲဆိုတာမျိုးကျွန်တော်တို့နှစ်ဦးနှစ်ဖက်ပေါ့နော်အဲ့လိုမျိုးလေးလုပ်ပေးနေရမျိုးလို့ရှိပါတယ
်အစိုးရရောအဲ့ဒီအတွက်ဘာတွေပြင်ဆင်ထားတယ်လဲမသိဘူး
အစိုးရကလည်းသိရမှာပေါ့ဗျာနော်သိရမှာပေါ့ဆိုတာကဟိုကျွန်တော်တို့ကမ္ဘာပံနဲ့လုပ်တဲ့အခါမျိုးမှာလည်းကမ္ဘာပံမှာဒီမူဝါဒရှိရဲ့ဆိုတာသူတို့သိထားမှာအဲ့လိုသိထားပြီးမှသူကစီးပွားသူငွေကိုလက်ခံမှာပေါ့နော်ဆိုတော့လက်ခံပြီးတဲ့သဘောကလည်းသူဒီလည်းလိုက်နာပါမယ်လို့ကတိကိုပြုတ်ပြီးသားပေါ့ဆိုတော့အဲ့ဒါကိုမသိဘဲနဲ့ဟိုကျွန်တော်အရင်လိုမျိုးပဲဟိုငါတို့ကငါတို့လာလုပ်မယ်မင်းတို့ဒေတာခန့်နေငါတို့လာလုပ်ပြီးလုပ်ဆိုတာမျိုးကတော့အဆင်မပြေဘူးပေါ့နော်ဆိုအဲ့ဒီခါမျိုးကြာကျွန်တော်ထင်တယ်မလူလာတဲ့ကျွန်တော်ဒေတာခန့်နေနဲ့အစိုးရဌာနဆိုင်ရာတွေနဲ့ဂျားထဲမှာဒါပုတ်တိုက်မှုတွေဖြစ်တာပေါ့ကမ္ဘာပံကလည်းသူ့ရဲ့အလေးထားဘယ်လိုမျိုးလဲဆိုကျွန်တော်အခုလုပ်ခဲ့တဲ့အတွေ့အကြုံရပြဿနာတစ်ခုခုဖြစ်ခဲ့ပြီဆိုရင်ဟိုဒေတာခန့်နဲ့ဒီစီမံချက်ကြားမှာပြဿနာတစ်ခုခုဖြစ်ခဲ့ပြီဆိုရင်သူကဘယ်လိုပြောလဲဆို
အစိုးရမှာရောအရေးယူနိုင်တဲ့ဥပဒေတွေစီမံစည်းကမ်းတွေရှိပြီလား
အဲခုနပြောတဲ့ဒီပုဂ္ဂလိကယင်းနှိမ့်ညံ့မှုတစ်ခုမှာဆိုရင်လောလောဆယ်အစိုးရကဒီစီမံချက်ကိုခဏရက်ထားအောင်ပေါ့နော်ခဏရက်ထားအောင်ဒေတာခန့်နဲ့အရင်ပြည့်လေအောင်ညှိပြီးတော့မှစီမံချက်ကိုဆက်သွားဆိုတဲ့ဟာမျိုးကိုကျွန်တော်ကြားရတယ်ပေါ့နော်ဒါပေမဲ့ခုနအစိုးရဌာနဆိုင်ရာတွေနဲ့တွဲလုပ်တဲ့အလုပ်ပေါ့ကမ္ဘာပံနေရတဲ့ငွေနဲ့ဟိုချီးလိုက်တဲ့ငွေနဲ့ဌာနဆိုင်ရာတွေနဲ့တွဲလုပ်တဲ့အလုပ်မှာကြာဌာနဆိုင်ရာလုပ်တဲ့အတွက်အမှားဖြစ်သွားတာကိုဘာဥပဒေနဲ့အရေးယူမှာလဲဆိုတာမျိုးတော့လည်းနည်းနည်းဟိုစဉ်းစားစရာဖြစ်တာပေါ့နော်ဟု
တ်ကဲ့ပြန်လာ
ဒါကတော့မြန်မာနိုင်ငံမှာလာရောက်တဲ့နိုင်ငံတကာဖွံ့ဖြိုးရေးလုပ်ငန်းတွေအကောင့်ထည့်ဖို့ရေးစံနှုန်းနေတဲ့ညီမညီစောင့်ကြည့်ဖို့ဘယ်လောက်ရေးကြီးတယ်လဲဆိုတာကိုကိုငင်းချမ်းတွေးဆမေးမြန်းတင်ဆက်ထားတာဖြစ်ပါတယ် VOE ကတနင်္လာနေ့မနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့ထုတ်လွှင့်နေပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့အတန်လွင့်အစီအစဉ်တွေကိုဒီနေ့ကို9ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 40 48အပြင်ဒုတိယနာရီဘက်မှာလိုင်းလက်မီတာ190မှာပါနှာစင်နိုင်ပြီးဒီအစီအစဉ်ကိုမနေ့8နာရီကနေ9နာရီအတွင်းပြန်လည်ထုတ်လွှင့်ပေးနေပါတယ်။ညနေခင်းအစောပိုင်း 6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုတော့လိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းတို16 25 32နဲ့စနေတနင်္ဂနွေမှာလိုင်းလက်မီတာ190ကပါခံယူနားဆင်နိုင်ပါတယ်။ဒီည9နာရီအစီအစဉ်ပြပချင်းည10နာရီမှာလိုင်းတို့မီတာ25 32နဲ့လိုင်းလက်မီတာ190ကနေပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်။VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာကီလိုဟတ်အသေးစိတ်ကိုအင်တာနက်စာမျက်နှာ burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
မင်္ဂလာပါခင်ဗျာအခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီတော်တာရှင်တို့ဆက်လက်ပြီးတော့နားဆင်နေကြရတာကတော့ VOA မြန်မာပိုင်းရဲ့တင်းနှာနေ့နာနခင်းအစီအစဉ်ဒုတိယပိုင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်လိုင်းနိုမီတာ24 40 51တို့အပြင်လက်လက်မီတာ190 kHz 1505အပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ် VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကိုရေဒီယိုနဲ့ Facebook တို့ကနေအချိန်နဲ့တပြေးညီထုတ်လွှင့်ပေးနေတယ်လို့ VOA ရဲ့ website ဖြစ်တဲ့ burmese.voanews.com မှာလည်းနားဆင်နိုင်ပါတယ်အခုဒုတိယပိုင်းအစီအစဉ်မှာဆိုရင်တော့
ပြီးခဲ့တဲ့ရက်ပိုင်းကနေပြည်တော်ပြည်သူ့လွှတ်တော်ဥပဒေချမ်းကော်မတီရုံးခန်းမှာမြန်မာနိုင်ငံခီးသွွားလာရေးလုပ်ငန်း
ဒါကတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်အစီအစဉ်ကိုမှနားဆင်ကြမှာဖြစ်ပါတယ်အရာပြည်နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုလည်းတင်ဆက်ပေးဦးမှာပါအခုရင်ဆုံးတော့မြန်မာပြည်ကပေးစာအစီအစဉ်ကိုထုတ်လွှင့်ပေးပါမယ်။မအေးတန်နာကျော်ကအစီအစဉ်တင်ဆက်ထားပါတယ်။နားဆင်ပါခင်ဗျာ
။ Trend ရဲ့မေမေနေကောင်းလားဆိုတဲ့သတင်းကိုတောင်းဆိုခြင်းပါတယ်။အမေအတွက်ပါအမေရဲ့ပေးနာမှာအမြဲမနေရတော့မိခင်များနေရောက်ရင်အမေကိုပို့လွှမ်းပေးပါတယ်လို့ဆိုလာတဲ့သူကတော့ချင်းတိုင်းရင်သာဦးပြက်ရိုလန်ပါ။ဟုတ်ကဲ့ပါသူပြောသွားသလိုဒီကနေ့မေလ23ရက်နေ့တနင်္ဂနွေနေ့ကအမေရိကန်ပြည်အစိုးရမိခင်မြေတာကိုအထူးအောက်မေ့အကုန်ပြုတဲ့မိခင်များနေ့ဖြစ်ပါတယ်နော်။မိခင်မြေတာတူမနိုင်တာဆိုတဲ့ဆိုရိုတိုင်းမိခင်ဆိုတာလူတိုင်းဥထိပ်ထားတဲ့ပုံကိုဖြစ်ပါတယ်။အဲ့လိုမြင့်မြတ်တဲ့မိခင်တွေကိုအထိမ့်မှတ်ထားကွန်ပျူတာတွေနဲ့ဘာသာပေါင်းစုံယဉ်ကျေးမှုပေါင်းစုံမှာတွေ့ရတာမလို့ဒီကနေ့မိခင်များနေ့အမှတ်တရဖြစ်နေမိခင်ဂျေဇုကိုကွန်ပျူတဲ့သချင်းလေးတွေထုတ်လွှင့်ပေးကြပါတယ်ရှင်။မမေနေကောင်းလားဆိုတဲ့တချင်ထုတ်လွှင့်ပေးပါလို့တောင်းလာတဲ့နောက်ထပ်တော်ရရှင်တယောက်ကတော့ Cherry May ဖြစ်ပါတယ်။ Lian Sky ဆိုတဲ့တော်ရရှင်က Twin တင်ရဲ့မမေနေကောင်းလားတချင်လေးကိုတောင်းဆိုပါတယ်တဲ့။ VOA Facebook ပေါ်မှာစာရေးလာတဲ့တော်ရရှင် Saul Luen ဦးကလည်းမေလ23ရက်နေ့မှာကြာရောက်တဲ့မိခင်များနေအတွက်တချင်တောင်းခြင်းပါတယ်။အဝေးတနေရာမန္တလေးမှာနေတဲ့မိခင် Dokin တို့အတွက် Twin တင်တည်ဆူထားတဲ့ကျေးဇူးပါမမေတချင်လေးတောင်းပါတယ်။နောက်ပြောမိခင်တယောက်ဖြစ်တဲ့နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါအောင်ဆန်းစုကြည်နဲ့ကဘာပေါ်ကမိခင်တွေအားလုံးအတွက်လည်းဒီသချင်းလေးတောင်းဆိုခြင်းပါတယ်လို့ပြောလာပါတယ်။ချင်းရာရော်ဆိုတဲ့တော်ရရှင်ကတော့လွှင့်ပေးပါမလားတိတ်ပြောမယုံကြည်ပေမဲ့တောင်းဆိုခြင်းပါတယ်တဲ့အဝေးဆုံးကအမေအတွက်ပါသူကြားနိုင်ပါမလား။ပိုင်ရွာကအမေဒေါငွေခင်အတွက်တီးသန့်ထွင့်တင်ရဲ့မိမိနေကောင်းလားဆိုတဲ့သချင်းလေးထုတ်လွှင့်ပေးပါလို့တောင်းလာပါတယ်ရှင်။ဟုတ်ကဲ့ပါ Sing a jimmy
Team, it be.
Taji Tewiane, Met E. Monoga, Pumune, Weji, Jiamane, Mimi, Dom Yinsen, Dor Ethan, a part dog Kinji, Dom Yawin, a part Dom Yatan Udre. Now, bro, made on Sensu Genetoga, Gaba Yayaka, Miri Alon Drepa. Hindra Minjoy, Ganaway may meet the Chinley Tolan Bazi Timari, and Miri Alo Ethan Ebuago by Sai Naimazilu, Migin Yanima, Dela Samon Palavari. Ganaway may meet the Chinley down Suwari. The come of Dangro, Sayira, your hope of Malamati. Pagoda and now by PKI, Paramune, Damiana, Osu, Dambu Guinzi, Yagawalu, Downsula, the Rashing Aletu, and Mimi Dre, did the Chinley down Su Tawari. California, Pine, Rancho Cuca, Moga, Muga, Mimi Dom Yamala, Jordre, Virginia Gatami, Mamia, the Zinga, Zinga, Migin Yanni, attainment, Nimmo ten million dollars read the chinny down like Barry Mimi, Mimi Dom Yamala, Jo, the she, Gemma, say ten Nawazi, Zinga, Sudan Bilamari. Then 2 years read the Russian Arrow, Mimi Shido Gabadi, Lamishido Nyane, do Ilo Yilabari. Facebook at the Russian name, Machado Lady, Job Yabi Bamino. Danny goes red, the Russian Machaga, Amigo Chitte, Katuruba. Tanda, Nue Usure, the Russian Arrow. Doka, Wissing at Bama, Young Tran Naimazi, Melo Sudan Bilavari. Snow left, Sure, the Russian Arrow. My mother is my God. Genoa, Miginga, Genoa, Payada came away. Twinning Arrow, the door Yajo, Shivazi, Mimilo Sulavari. That you is red, the Russian Arrow. Mimiga, Yamadre, Lamingilo, Ejamuri, Babio, Nimingilo, Lampia, Beduba. Jenny Mimi's a cow, near and not how Marie Mimi, Mimigo Yan Chipari, eh? Okay, Amigo Machete, that means she bound. American, Washington, Murama, Yaute, King and Lam, Mekuya, Migin Yanima, a me insured the Chinley, Madia, Dangmari, a me dari, Ninian Bobuago, Yaduare, Tima, a me nama, she needed, the Mirine, Miliri, Kimopsitunetu, Satana, Gojamaswane, Diabawana, Ato Naimazilu, Sudamari, King and Lam, Mekuya, Migin Yanni, Mida, Dilasan Palavari. Go so red or rushing alley, two in the year, a meeting of Mir and Nas and Lepa, view it, and me Gemma was it. Tomogaro, Tosan time of view ye, two in the year, a me go chito, damn yadu. Totapuri, အဝေးရောက်သားများသို့ထုတ်ထက်ပေါ်၍အမေကိုချစ်သောသားစုသားမိုက်များကိုညွှန်ပါသည်တဲ့သူကအမေရဲ့ဒုက္ခအိုးလေးကိုများတောင်းဆိုခြင်းလားတွေးမိပါရဲ့နော်တချင်းနဲ့မဲတော့ရေးမထားပါဘူးမေလ13ရက်နေ့အမေများနေ့မှာအမေအတွက်မေတ္တာတိလက်ဆောင်တချင်းကိုဒီညမှာတောင်းလို့ရပါသလားခင်ဗျာလို့တော်ရရှင်တယောက်ကလည်းရေးလာပါတယ်အဲ့တော့ရရှင်ရေကရရဆိုရင်တော့သကိုင်းတိုင်းတမူးခရိုင်ခမ်းပတ်မြို့နယ်ကွယ်အမှတ်9မှာနေထိုင်တဲ့အမေဒေါ်ချစ်ချစ်ထွဲ့မြစ်တာလက်ဆောင်တချင်းဖြစ်တဲ့ထူရင်တင်ရဲ့အမေရဲ့ဒုက္ခအိုလေတချင်းကိုထုတ်လွှင့်ပေးစီခြင်းပါတယ် view ဝိုင်းတော်သားတွေအားလုံးကြော်ရွှင်ချမ်းမြေ့နိုင်ကြပါစေတဲ့ဟုတ်ကဲ့ပါကိုထွန်းမော်နဲ့ကိုရဲတို့ရေထူရင်တင်တည်ဆူထားတဲ့အမေအိမ်ဆိုတဲ့တချင်းလေးနဲ့ပဲကိုထွန်းမော်နဲ့ကိုရဲတို့ရဲ့မိခင်တွေကိုမြစ်တာတွေလက်ဆောင်ပါတင်ပါတယ်နော
်想多一年莫问了你冷大个乱思路真假迷恋迷恋
အေးကတော့ဘဲပကြီးရေးလို့မမီတချင်းလေးထုတ်လွှင့်ပေးပါအမေနာမည်ကဒေါက်ခင်မြင့်ထွန်းအသက်က89နှစ်အမေဟာကျမရဲ့ရင်ထဲမှာအမြဲတမ်းရှိနေမှာပါလို့လည်းပြောချင်ပါတယ်တဲ့ကိုမင်းမင်းကလည်းဇော်ဝင်းရဲ့ဘဲပကြီးရေးလို့မမီတချင်းနဲ့ကျေးဇူးရှင်မိခင်ကြီးနဲ့တို့ကကဘာဘုကမိခင်နဲ့အားလုံးကိုဂုဏ်ပြုတချင်းလက်ဆောင်ပေးချင်ပါတယ်တဲ့ဂျူးစပီနာဆိုတဲ့တော်ရရှင်ကတော့အမေမရှိတော့ပေမဲ့လည်းအမေကိုအမြဲတမ်းတတိရတာသူ့အတွက်လည်းအမြဲတမ်းဆူတောင်းပေးလာပါတယ်လို့ပြောလာပါတယ်တော်ရရှင်စောဝေလင်းကတော့မင်္ဂလာပါ VOE မိခင်များနေအတွက်တချင်တောင်းချင်လို့ပါမိုးမိုးကို VOE ကအတန်နှွင့်ပြီးပြောပေးစီချင်ပါတယ်မိုးမိုးကိုအရန်ချစ်တယ်မိုးမိုးလည်းချစ်ပပနဲ့အတူသားသမီးမြင်းညင်များစွာနဲ့နှစ်ပေါင်းများစွာပျော်ရွှင်စွာနေထိုင်နိုင်ပါစေမိုးမိုးကိုဖျားသခင်ကောင်းကြီးပေးပါစေအာမင်အရန်ချစ်တယ်မိုးမိုးကြီးမြောက်တော်ကချစ်သားငယ်စောဝေလင်းခေါ်စိတ်စိတ်ဖြစ်ပါတယ်ကိုအောင်ထက်ရဲ့ပြောတာပေါ့အမေရေဆိုတဲ့တချင်လေးတောင်းဆိုပါတယ်ချီရတဲ့ VOE ဝန်ထမ်းတွေအားလုံးကိုလည်းအထူးကျေးဇူးတင်ပါတယ်။ဖခင်သခင်ကောင်းချီးပေးပါစေ။အာမင်လို့ဆုတောင်းပေးလာပါတယ်။ဟုတ်ကဲ့ပါအထူးကျေးဇူးတင်ပါတယ်ကိုစစ်စစ်ရေ။တနင်္ဂနွေနေ့13ရက်နေ့မှာကြာရောက်တဲ့အမေများနေ့အတွက်တချင်တောင်းဆိုခြင်းပါတယ်။ကျွန်တော်ကနှစ်စဉ်တချင်တောင်းနေကြဖြစ်လို့တခြားသူတွေအမေတချင်တောင်းဆိုခဲ့ရင်တခြားသူတွေကိုဦးစားပေးလို့ရပါတယ်။တကယ်လို့များအချိန်အနည်းငယ်ရှိခဲ့မယ်ဆိုရင်တော့မျိုးကြီးရဲ့အမေတချင်လေးလွှင့်ပေးဖို့တောင်းဆိုခြင်းပါတယ်လို့ဆိုလာတဲ့သူကတော့အမေမဲကြတဲ့တော်လန်ရေးရဲဘော်အပေါင်းတို့အတွက်ရည်စူးပြီးတော့မျိုးကြီးရဲ့အမေတချင်းကိုတောင်းဆိုလိုက်ပါတယ်။အောင်မြင်မှုတွေအမြဲတမ်းထိန်းထားနိုင်ပါစေ VOE ဆိုပြီးတော့တက်ကြကြီးစောချင်မောင်တောင်းဆိုလာပါတယ်။မိခင်တွေအားလုံးကိုဒီနေရာကနေဥညွတ်ကုန်ပြုကြတော့ပါတယ်နော်
။အိမ်မရတဲ့ညတိုင်းမှာချော့တဲ့ကြမီးရဲ့သံတွေအကြောင်းရောက်စေပါမိုင်းရဲ့ကမီးလက်ပြီးခုလို့ရှိဖို့ဝေးဆုံးရဲ့ဝေးပါဘဝရချာ
မအီတန်နာကျော်စီစဉ်တင်ဆက်တဲ့မြန်မာပြည်ကပေးစာကဏ္ဍကိုတင်ဆက်ပေးကြတာဖြစ်ပါတယ်။အခုတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသုံးသက်ချက်ကဏ္ဍကိုထုတ်လွှင့်ပေးပါရမယ်။မြန်မာခရီးသွားဘာမှားနေတယ်လဲဆိုတဲ့ခေါင်းစဉ်နဲ့ဒီတစ်ပတ်ဆွေးနွေးတင်ပြထားပါရမယ်။မအင်ဂျင်နီယာကကူညီတင်ဆက်ထားပါဦးခင်ဗျာ
။ပြီးခဲ့တဲ့ရက်ပိုင်းကနေပြည်တော်ပြည်သူ့လွတ်တော်ဥပဒေချမ်းကော်မတီရုံးခန်းမှာမြန်မာနိုင်ငံခီးသွွာလာရေးလုပ်ငန်းနဲ့ပတ်သက်တဲ့ဥပဒေချမ်းတစ်ခုဆွေးနွေးပါတယ်။ဥပဒေချမ်းကိုရေးဆွဲတဲ့ဟိုတယ်နဲ့ခီးသွွာလာရေးဝန်ကြီးဌာနကတာဝန်ရှိသူတွေ၊ဥပဒေချမ်းကော်မတီမှာပါတဲ့အမတ်တွေ၊ပြည်တော်စုရှင်းနေချုပ်ရုံးကတာဝန်ရှိသူတွေဆွေးနွေးကြတာပါ။ဥပဒေချမ်းတစ်ခုကိုလွှတ်တော်ထဲမှာတရားဝင်မတင်သွင်းခင်အခုလိုပဲဥပဒေချမ်းကော်မတီမှာဆွေးနွေးတဲ့အလေးထားရှိပါတယ်။ပြောရရင်လက်ရှိမြန်မာခီးသွွာလာရေးလုပ်ငန်းဟာတိုးတက်မှုမရှိပါဘူး။2016ဆက်ခွန်ဘာနာနှစ်နဲ့နှိုင်းယှဉ်ရင်2018ကုံဆုံးခဲ့တဲ့ဘန္နာနှစ်မှာခီးသွွားဧည့်သည်အရေအတွက်မတိုးတက်ခဲ့ယုံမက300ခန့်နှုံးလောက်တောင်ရော့ကျသွားတယ်လို့ဟိုတယ်နဲ့ခီးသွွားလာရေးညွှန်ကြားမှုဦးစီးဌာနညွှန်ကြားရေးမှုဦးမျိုးဝင်းညွန့်ကသတင်းမီဒီယာတွေကိုထုတ်ဖော်ပြောဆိုထားပါတယ်ဒီလိုအခြေအနေမှာလွှတ်တော်တင်အတည်ပြုမဲ့မြန်မာနိုင်ငံခီးသွွားလာရေးလုပ်ငန်းဥပဒေချမ်းဟာမြန်မာခီးသွွားလုပ်ငန်းကိုအထောက်အကူဖြစ်စေမှာလားလက်ရှိမြန်မာခီးသွွားလုပ်ငန်းအကောင့်တွေပေါ်ရမှာဘာအားနည်းချက်တွေဖြစ်ပေါ်နေသလဲဆိုတာဂုရုပတ်လေ့လာဆွေးနွေးတင်ပြသွားပါမယ်
မြန်မာခီးသွွားလုပ်ငန်းကိန်းကနန်းတွေကိုပြန်ကြည့်မယ်ဆိုရင်အစိုးရသစ်တပ်တန်းနှစ်နှစ်အတွင်းပြပခီးတဲ့တစ်နှစ်ကို3တန်းနီးပါးဝင်တယ်လို့ဆိုထားပါတယ်။တကယ်တော့အဲ့ဒီကိန်းကနန်းဟာနေဆက်ကနေနေချင်းပြန်ဒါမှမဟုတ်ခဏတစ်ဖြုတ်ဝင်လေတဲ့ထိုင်းနဲ့တရုတ်နိုင်ငံသားအရေးအတွက်တွေကပါထည့်ပေါင်းထားတာပါ။တကယ်တကယ်လေစိတ်ရေစိတ်နေဆက်ဝင်ပေါက်အသီးသီးကနေတိုရစ်ဗီဇာယူပြီးတရားဝင်ဝင်ရောက်လဲပတ်သူဟာ2016ကနေ2019ခုနှစ်ဘန်နာနှစ်မှာ9,400ကျော်ရှိပြီးကုန်ဆုံးသွားပြီဖြစ်တဲ့2019-2018ဘန်နာနှစ်မှာတော့9,300ကျော်ပဲရှိပါတယ်။ခီးသွွားနည်းနေရတဲ့အထက်ထပ်ပြီးရော့ကျသွားတာပါ။ဒီကိန်းကနန်းကိုကြည့်ရင်မြမခီးသွွားလုပ်ငန်းဟာအိမ်နီးချင်းဘယ်နိုင်ငံထဲမှမနှိုင်းရှင်နိုင်လောက်အောင်အရေးအတွက်နေပါပြီးမဖွင့်ပြိုးသေးဘူးဆိုတာတွေးကြရမှာဖြစ်ပါတယ်ဒီလိုအခြေအနေအောက်မှာပြဋ္ဌာန်းမဲ့မြမခီးသွွားလုပ်ငန်းဥပဒေချမ်းမှာဘလို့အချက်လက်တွေပါဝင်မလဲဆိုတာကြည့်လိုက်တော့လုပ်ငန်းလိုင်စင်မရှိဘဲအယ်လန်းညွန်လုပ်နေတယ်လို့ပြစ်မှုထင်ရှားစီရင်ခြင်းခံရရင်အဲ့ဒီလူကိုထောင်ဒဏ်တစ်နှစ်ဖြစ်စီ7,200အထိပေးရမယ်ငွေဒဏ်ဖြစ်စီဒဏ်နှစ်ရလုံးဖြစ်စီကြားခံရမယ်လို့ထည့်သွင်းထားပါတယ်အလားတူအယ်လန်းညွန်လုပ်ငန်းကိုလှည့်ပြောင်းတာလက်ခံတာလုပ်ရင်လေထောင်ဒဏ်တစ်နှစ်ဖြစ်စီထောင်ဒဏ်ငွေဒဏ်ဖြစ်စီကြားခံရမယ်ဆိုပြီးဖော်ပြထားပါတယ်။ဒါဒီမကလိုင်စင်မရှိဘဲခီးလဲ့လဲ့ရေးလုပ်ငန်း၊ဟိုတယ်လုပ်ငန်း၊တဲခိုရိပ်သာလုပ်ငန်း၊ခီးတဲ့ပို့ဆောင်ရေးလုပ်ငန်းနဲ့ခီးသွားလာရေးဆိုင်ရာအခြားဝန်ဆောင်မှုတွေပြုလုပ်မယ်ဆိုရင်ထောင်ဒဏ်3နှစ်အထိငွေဒဏ်ဆိုရင်7,200အထိဒါမှမဟုတ်ထောင်ဒဏ်ရောငွေဒဏ်မှာကြားခံစေရမယ်ဆိုပြီးထည့်သွင်းထားတာတွေ့ကြရပါတယ်။
လက်တွေ့အခြေအနေပြန်ကြည့်ရင်မြန်မာနိုင်ငံရဲ့ခီးသွွားလုပ်ငန်းဖွံ့ဖြိုးမှုအတော်လေးအားနည်းနေပြီးဈေးကွက်ကလည်းကျင်းနေသေးတာတွေ့နိုင်ပါတယ်ဒီအတွက်အဓိကလောက်ရမှာကမြန်မာနိုင်ငံထဲကိုနိုင်ငံတကာခီးသွွားဧည့်သည်တွေနောက်ထပ်အများကြီးဝင်လာအောင်စနစ်တကျစီမံချက်ဆွဲပြီးဈေးကွက်ကျေအောင်လုပ်ရမှာဖြစ်ပါတယ်အဲ့ဒါလိုစီမံချက်ဆွဲရမှာအိန္ဒိယနိုင်ငံနေနဲ့နှိုင်းရှင်ရင်ဘာကြောင့်မြန်မာနိုင်ငံထဲကိုနိုင်ငံတကာခီးသည်တွေအဝင်နှဲနေရသလဲဆိုတာအရင်ဆန်းစစ်အဖြေထုတ်ပြီးပြုပြင်ကြရပါလိမ့်မယ်အကြံပေးကြရရင်တော့ပြည်တွင်းကိုနိုင်ငံသားခီးတဲ့အဝင်နေတာဟာမြန်မာနိုင်ငံနဲ့ချိတ်ဆက်ထားတဲ့လေကြောင်းခီးစဉ်မစုံလင်တာနေပါတာအိန္ဒိယချင်းတွေနဲ့နှိုင်းရင်မြန်မာနိုင်ငံအတွင်းလဲပတ်ဖို့ပြင်ဆင်ထားတဲ့နေရာအရေးအတွက်နေပါတာအိန္ဒိယချင်းနိုင်ငံတွေနဲ့နှိုင်းရှင်ရင်မြန်မာနိုင်ငံအတွင်းလဲပတ်မှုကုန်ကျစရိတ်ကြီးမြင့်တာခီးသွွားဝန်ဆောင်မှုလုပ်ငန်းအမျိုးအမည်မစုံလင်တာအားနည်းနေသေးတာဈေးကြီးနေတာမြန်မာခီးသွွားလုပ်ငန်းဆိုင်ရာနဲ့ပတ်သက်ပြီးသတင်းအချက်အလက်ဖြန့်ဝေမှုအလွန်အားနည်းနေတာစတဲ့အချက်တွေ တွေ့ရမှာဖြစ်ပါတယ်
အဲ့ဒီအချက်လက်တွေကိုဖြည့်ဆည်းဖို့ဆိုရင်မြန်မာနိုင်ငံရန်ကုန်မန္တလေးလိုမြို့ကြီးတွေနဲ့အခြားနိုင်ငံကလေစိတ်တွေများများထိတ်ဆက်ပေးဖို့လိုပါတယ်လက်ရှိမြန်မာနိုင်ငံကိုလာမဲ့ခီးသွားတွေအားလုံးလူလူလောက်ဟာထိုင်းနိုင်ငံနဲ့စင်ကာပူနိုင်ငံလေစိတ်တွေကနေတဆင့်ပဲလာနေကြရပါတယ်။မြန်မာနိုင်ငံရဲ့အရှိတ်ဘက်အချမ်းနဲ့ဆက်သွယ်ထားတဲ့လေကြောင်းလိုင်းဆိုလို့မမေရရမရှိပါဘူး။ဥပမာအိန္ဒိယဘက်ကခီးတွေမြန်မာနိုင်ငံထဲလာမယ်ဆိုရင်လေကြောင်းလိုင်းကတစ်ပတ်တစ်ချိန်လောက်ပဲရှိပါတယ်။အိန္ဒိယချင်းထိုင်းနိုင်ငံကတော့အင်အားကြီးတဲ့ Thai Airways လေကြောင်းလိုင်းထူထောင်ပြီးခီးတွေကိုသူတို့နိုင်ငံတွေထိသွားကြဝန်ဆောင်မှုပေးတဲ့သဘောလောက်ကင်ပါတယ်။နောက်ပြဿနာတစ်ခုကတော့နိုင်ငံသားတွေအနေနဲ့အိန္ဒိယနိုင်ငံတွေနဲ့နှိုင်းယှဉ်ရင်မြန်မာနိုင်ငံနဲ့သွားလာလည်ပတ်ရတဲ့ကုန်ကြစရိတ်ကြီးမြင့်တာပါ။ဟိုတယ်ကဈေးနှုန်းမြင့်တာ၊တန်ရှင်းအဆင့်ရှိတဲ့အစားအသောက်တွေဈေးကြီးတာ၊ပြည်တွင်းလေကြောင်းလေယာဉ်လက်မှတ်ခတွေဈေးမြင့်တာ၊သွားလာမှုအတွက်ကားဈေးလုံးငှားလို့ဝန်ဆောင်ကဈေးမြင့်တာစတာတွေဖြစ်ပါတယ်။အထူးသဖြင့်ပြည်ရင်းတဲခိုကားနဲ့ပတ်သက်ပြီးခီးတဲ့အများစုကဈေးကြီးတယ်ဆိုပြီးညှိတွားကြတဲ့ကိစ္စပါ။အိန္ဒိယနိုင်ငံတွေမှာတော့ဈေးနှုန်းသက်သာတဲ့တဲခိုကန်အမျိုးမျိုးရှိတယ်လို့ကိုယ့်အိမ်ကိုယ့်ရာကိုယ့်အခန်းကို Airbnb လို့ website တွေကနေတဆင့်အင်တာနက်ပေါ်တင်ပြီးဈေးနှုန်းသက်သာနဲ့ငှားတဲ့ဝန်ဆောင်မှုမျိုးကြဲကြဲပြန့်ပြန့်ရှိနေလို့ပါပဲ။မြန်မာနိုင်ငံမှာသာကိုယ်ခန်းကို Airbnb ပေါ်တင်ပြီးငှားစားရင်လိုင်စင်မဲဆိုပြီးအခုပြဋ္ဌာန်းမဲ့ဥပဒေအရ1300နှစ်တောင်ကြာသွားနိုင်လို့ပါပဲ။ဒါနဲ့ပတ်သက်ရင်ဥပဒေနဲ့အညီလိုင်စင်လုပ်ရင်ရောလို့မေးစရာရှိပါတယ်။လက်ရှိမြန်မာနိုင်ငံဥပဒေနဲ့စည်းမျဉ်းတွေအရနိုင်ငံသားတွေကိုဟိုတယ်လုပ်ငန်းဝန်ဆောင်မှုပေးဖို့ဆိုရင်ဆယ်ပေပတ်လည်ရှိတဲ့ Master Bedroom အနည်းဆုံး10ခန်းရှိရမယ်ဆိုတဲ့အချက်အပါအဝင်သတ်မှတ်ချက်အတော်များများရှိနေလို့ပါပဲ။နောက်ပြဿနာတစ်ခုကမြန်မာနိုင်ငံမှာမြိတ်ကျွန်းစုလိုမျိုးအပါအဝင်နိုင်ငံသားတွေလဲပတ်နိုင်တဲ့နေရာအတော်များများပိုင်ဆိုင်ထားပေမဲ့အဲ့ဒီနေရာတွေကိုသွားဖို့သွားရင်လာရင်အပြင်အခြားဘာဝင်ဆောင်မှုတွေကိုမှမေမေရရရင်းနှီးမြှုပ်နှံတာလုပ်မထားနိုင်သေးလို့ပါပဲ
အဲ့ဒီချက်တွေကိုကြည့်ရင်လက်ရှိမြန်မာခီးသွားလုပ်ငန်းဥပဒေဟာခီးသွားလုပ်ငန်းဖွံ့ဖြိုးရေးကိုအထောက်အကူပြုစေမှာလားဒါမှမဟုတ်လက်ရှိလိုင်စင်ယူအလုပ်လုပ်နေသူတွေကလွဲရင်ခီးသွွားလုပ်ငန်းနဲ့အမျိုးမျိုးသောနောက်ထပ်ရင်းနှီးမြှုပ်နှံသူတွေလူလက်တန်းစွာတွေနောက်လူတွေဝင်မလာအောင်တားဆီးဖို့ကြိုးစားတဲ့ဥပဒေမျိုးဖြစ်နေသလားဆိုတာရှင်းရှင်းလင်းလင်းသိမြင်နိုင်ကြောင်းပ
ါဒါကတော့သတင်းစာဆရာဦးစီသူအောင်မြင့်ရဲ့ပြည်တွင်းသတင်းတုံ့တက်ချက်ကိုနားဆင်ကြရတာဖြစ်ပါတယ်
သောတာရှင်များရှင်လက်တက်ခိုင်ဖွဲ့စည်းတွေကြားမှမစင်မချင်းအင်အားသုံးလှုပ်ဆောင်မှုတွေကြောင့်အပြစ်မဲ့ပြည်သူတွေအသက်ဆုံးရှုံးနေကြရသလိုအိုးမဲ့အိမ်မဲ့ဖြစ်ရသူတွေလည်းအများပြားရှိနေပါတယ်။လွန်ခဲ့တဲ့ရက်ပိုင်းအတွင်းမူဆယ်မှာဖြစ်သွားခဲ့တဲ့ပြစ်ခတ်တိုက်ခိုက်မှုဟာအဲ့လိုမစင်မချင်းလှုပ်ဆောင်မှုတွေရဲ့တာတကဖြစ်ပါတယ်။မြန်မာနိုင်ငံမှာငြိမ်းချမ်းရေးရရှိဖို့အတွက်အဓိကလိုအပ်ချက်ကဘာဖြစ်မလဲဆိုတော့သောတာရှင်တွေရဲ့အမြင်တွေကိုအခုလာမယ့်အင်္ဂါနေ့ညဓာတ်ရိုက်လေလိုက်အစီအစဉ်မှာဆွေးနွေးကြရအောင်ပါ။ပါဝင်ဆွေးနွေးလိုသူတွေအနေနဲ့မိမိတို့ရဲ့ဖုန်းနံပါတ်ကို0932382554ကနေတဆင့်ကြိုတင်အသိပေးထားလို့ရနိုင်တယ်လို့ဆွေးနွေးခြင်းတဲ့အကြောင်းအရာတွေကိုအီးမေးလ်ကနေဖြစ်စေ Facebook စာမျက်နှာကနေဖြစ်စေကြိုတင်ရေးသားပေးပို့ထားလို့လည်းရနိုင်ပါတယ်။ပါဝင်ဆွေးနွေးကြဖို့အားလုံးကိုဖိတ်ခေါ်ပါတယ်ရှင
်။နောက်ပိုင်းအင်္ဂါညဓာတ်ရိုက်လီလိုင်းအစီအစဉ်မှာပါဝင်ဝင်ရောက်ဆွေးနွေးလို့သူတွေ VOA ကိုည9:00မတန်ခင်အချိန်မီဆက်သွယ်ကြဖို့ထပ်မံပြီးတော့တိုက်တွန်းအပ်ပါတယ်ခင်ဗျာ။VOA မြန်မာပိုင်းကတနင်္လာနေ့မနေ့ဖက်အစီအစဉ်လေးဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့ကဘာတလွားထူးခြားစံပြသတင်းများအစီအစဉ်ကိုတင်ဆက်ပေးပါမယ်။ထူးခြားစံပြသတင်းတွေကိုမတ်ဤတန်စင်နဲ့ကိုငင်းညင်းတို့ကစုဆောင်းတင်ပြထားပါတယ်ခင်ဗျာ
။ VT နိုင်ငံဝန်ဆောင်မျိုးကလေကိုလန်းကစားကွင်းမှာတော့လေကိုဒုံးလေးတွေနဲ့ဆောက်လုပ်ထားတဲ့ဝင်းစာရဲတိုက်ပုံစံငင်းနဲ့အတူမကြခင်မှာလက်ထပ်ကြောင့်မဲ့ဖြီတိန်တော်ဝင်မင်းသားဟယ်ရီနဲ့အမေရိကန်သူမက်ကမာကယ်တို့ရဲ့မင်္ဂလာပွဲကျင်းပတဲ့ပုံစံမျိုးကိုလေကိုအယုတ်တုံးလေးတွေနဲ့ဆောက်လုပ်ပြထားပါတယ်။မေလ16ရက်နေ့မှာကျင်းပတော့မဲ့မင်္ဂလာပွဲပုံစံမျိုးလှုပ်ဆောင်ထားတာဖြစ်ပြီးတော့ဝင်းစာရဲတိုက်ကိုစောက်ဖို့လေကိုတုံးပေါင်း 4,000 နီးပါးအသုံးပြုထားတာပါ။နိုင်ပေါင်း592နာရီသုံးပြီးတော့ဆောက်လုပ်သူပေါင်း8ယောက်ကဝိုင်းဝန်းတိစောက်ရတာဖြစ်ပါတယ်။မင်းသားဟယ်ရီရဲ့ပုံစံတူကတော့အိမ်မှာရှိပြီးသားဖြစ်ပြီးတော့မေဂန်မာကယ်ရဲ့ပုံစံတူကတော့အခုချိန်ကပထမဆုံးချိန်ဆောက်လုပ်တာလည်းဖြစ်ပါတယ် အမြင့်၄လက်မလောက်ရှိပြီးတော့လက်ကို၃ပေါင်း60လောက်သုံးထားပါတယ်။သူ့ရဲ့ပုံသူဟာမင်္ဂလာဝတ်စုံနဲ့မျက်နှာကိုအုပ်ထားတဲ့ပုံစံမျိုးမြင်ရမှာပါ။အဲ့ဒီပွဲမှာဘီမာကြီးနဲ့အတူအက်ဒင်ဘရာနေစားကြီး၊ကိန်းဘရစ်မျိုးစားဝီလျံနဲ့မျိုးစားကတော်အပါဝင်သူတို့ရဲ့သားသမီးတွေနောက်ပြီးတော့ကွန်ဝေါ်နေစားဆုံတွဲတို့အပြင်မက်ဂမာကဲရဲ့မိဘပုံစံသူတွေကိုလည်းမြင်ရမှာဖြစ်ပါတယ်။အခုလိုပုံသူတွေအပြင်တခြားမျိုးသူမျိုးသားအယောက်900ရဲ့အယုတ်လေးတွေကိုလည်းထည့်သွင်းထားပါတယ်။မင်္ဂလာပွဲဖိတ်ကြားခံရတဲ့လူစီးင်းကိုလှည့်ဝတ်ထားပေမဲ့လည်းနာမည်ကြီးမင်းသားမင်းသမီးအဆိုတော်တွေရဲ့ပုံတွေကိုလည်းတွေ့ရတော့မှာဖြစ်ပါတယ
်။2018ခုနှစ်အတွင်းနွားပရင်မှာရွေးတဲ့နွားဟွေပွဲကိုဆွစ်ဇာလန်နိုင်ငံ Approach မြို့မှာကျင်းပခဲ့ပါတယ်။လူပေါင်း1000ကျော်လောက်လာရောက်ကြည့်ရှုခဲ့ကြပြီးနှစ်စဉ်ကျင်းပတဲ့ပွဲတစ်ခုလည်းဖြစ်ပါတယ်။နွေဦးရသည်ရောက်တဲ့အခါမှာ Swiss တောင်တန်းတွေဘောကဇက်ဂျက်တွေစီကိုသွားတဲ့အခါနွားအုပ်ကိုဥဆောင်မဲ့ညမကိုရွေးရတဲ့ပွဲဖြစ်ပါတယ်။ Haran နွားမျိုးစားမွေးမြူတဲ့ Swiss နွားမွေးမြူရဲ့ကြီးကြပ်မှုအဖွဲ့ကစီစဉ်ကျင်းပတာလည်းဖြစ်ပါတယ်။ဒီပွဲဟာ Alps တောင်တန်းတွေပေါ်မှာဥဆောင်မဲ့သူအကောင်းဆုံးဖြစ်မဲ့နမကိုရွေးချယ်ရတဲ့ပွဲဖြစ်ပါတယ်လို့ပွဲစီစဉ်သူတို့ကပြောပါတယ်။နွားနှစ်ကောင်ဝှေ့ကြတဲ့အခါထွက်ပြေးတဲ့သူကအရှုံးဖြစ်ပါတယ်။အပြင်းထန်ဒဏ်ရာရတာမျိုးကရှားပြီးတော့အရွယ်တူအကောင်တူတဲ့သူအချင်းချင်းပဲရှင်ပြန်ရတာဖြစ်ပါတယ်။နွားတွေကိုအလေးချိန်တိုင်းတာထားပြီးတော့နံပါတ်တွေလည်းရေးသားထားပါတယ်။
နယူးဇီလန်နိုင်ငံမြောက်ပိုင်းကကျွန်းကြီးမှာတော့မြေကျုံမှုကြီးတစ်ခုဖြစ်ပွားခဲ့ပြီးတော့မိတောင်လေးလာတဲ့ပညာရှင်တွေအတွက်စိတ်ဝင်စားစရာတစ်ခုဖြစ်လာပါတယ်။စင့်ခေါ်မြေကျုံမှုကြီးဟာနှစ်ထပ်ဘတ်စကား၄ခုဆင့်ထားသလောက်တောင်နှက်ပြီးတော့ဘောလုံးကွင်းနှစ်ကွင်းစာလောက်အကျဉ်ရှိပါတယ်။ရိုတိုရူရာမြို့နီးမှာမိုးရေအကြီးကျယ်ရွာခဲ့ပြီးတဲ့နောက်အောက်ခြေဘက်မှာအခုလိုပြီးခဲ့တဲ့အနှစ်6000လောက်ကအနေကျကျောက်အစုဝေးကြီးကိုတွေ့ခဲ့ရပါတယ်။မြေအောက်မှာရှိနေတဲ့ထုံးကျောက်တွေကို2000ပေါင်းများစွာမိုးရေတိုက်စားပြီးတဲ့နောက်မှာတော့အခုလိုမြေကျုံမှုကြီးဖြစ်သွားပြီးတော့ကျောက်ကြီးတစ်ခုဖြစ်လာခဲ့တာလို့ကျွမ်းကျင်သူတွေကယုံကြည်ကြပါတယ်။ဒီကျောက်ကြီးရဲ့အနက်က66ပေနက်ပြီးတော့အလျားကတော့660ပေလောက်ရှိပါတယ်။ဒီစကြက်ကိုပိုင်ဆိုင်တဲ့လေသမားကတော့အခုလိုမြေကျုံမှုမျိုးကဖြစ်နေကြဖြစ်ပြီးတော့ဒီတစ်ခါကတော့အကြီးဆုံးဖြစ်တယ်လို့သူကပြောပါတယ်။သူ့အနေနဲ့အဲ့ဒီနေရာကိုမြေကြီးပြန်ဖြည့်မယ်စားခြံမဲခတ်ထားလိုက်တော့မယ်ဆိုပြီးတော့ပြောပါတယ်ရှင
်။သူကြဆန်းပြသတင်းများအစီအစဉ်ကိုနားဆင်ကြရတာပါ။ဒီအစီအစဉ်ကိုအပတ်စဉ်တနင်္ဂနွေနေ့ညပိုင်းနဲ့တနင်္လာနေ့မနေ့ဖက်အစီအစဉ်တွေမှာနားတော်တာဆင်နေပါတယ်။view america တန်ကတနင်္လာနေ့မနေ့ဖက်အခုထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်ကိုမနေ့၈နာရီကနေ9နာရီထိလိုင်းဒိုမီတာ16 19နဲ့24တို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် view ရဲ့တနင်္လာနေ့မနေ့ဖက်အစီအစဉ်ဒီမကြခင်ပြီးဆုံးတော့မှာပါအခုတော့ကြာရှိတဲ့အချိန်မှာနိုင်ငံတကာသတင်းအကျဉ်းချုပ်ကိုမတ်စုမြတ်မောင်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
ပြင်သစ်နိုင်ငံပါရီမြို့တော်မြို့လယ်ကောင်မှာစနေနေ့ကဓာတ်နဲ့တိုက်ခိုက်ခဲ့တဲ့ဆိုတဲ့သူရဲ့ဒီဗီဒီယိုရုပ်ကို IS စစ်သွေးကြောအဖွဲ့ကဗီဒီယိုတစ်ခုထဲမှာဖော်ပြခဲ့ပါတယ်လူတစ်ယောက်သေဆုံးပြီး၄ယောက်ထိခိုက်ဒဏ်ရာရခဲ့တဲ့တိုက်ခိုက်မှုကိုလုပ်ခဲ့သူလူတန်တရားရှိသူဟာချက်ချနီးယားမှာမွေးဖွားပြီးတော့ပြင်သစ်နိုင်ငံသားခံယူထားတဲ့ခမ်ဆက်အဇီမော့ဖြစ်တယ်လို့ပြင်သစ်ရဲတွေကသတင်းထုတ်ပြန်ထားပါတယ်မျက်စိပဲဖော်ထားတဲ့ခေါင်းဆောင်အင်ဂျီဝစ်ဆင်ထားသူတစ်ယောက်က IS စစ်သွေးကြောအဖွဲ့ပေါ်တိစာခံကြောင်းပြင်သစ်ဘာသာနဲ့ပြောထားတဲ့ဗီဒီယိုကို IS ဝါသားဖြန့်တဲ့အဖွဲ့ကထုတ်ပြန်ခဲ့ပြီးတော့အဲ့ဒီသူဟာအာဇီမော့ဖြစ်တယ်လို့ဆိုပါတယ်စနေနေ့ကဒါနဲ့တိုက်ခိုက်မှုနဲ့ပတ်သက်လို့အာဇီမော့ရဲ့မိဘနှစ်ယောက်နဲ့ရင်းနှီးတဲ့မိတ်ဆွေတယောက်ကိုပြင်သစ်အာဏာပိုင်တွေကခေါ်ယူစစ်ဆေးနေပါတယ်အင်ဒိုနီးရှားနိုင်ငံဆူရာဗီယာမြို့ကခရီးရန်ဖျားရှိခိုးကြောင်း၃ခုမှာတနင်္ဂနွေနေ့တုန်းက73ထက်မနည်းသေဆုံးပြီးတော့41ယောက်လောက်ထိခိုက်ဒဏ်ရာရခဲ့တဲ့အသေးခံဘုံးဖောက်ခွဲမှုကိုကလေးနှစ်ယောက်နဲ့ဆယ်ကျော်သက်တွေပါတဲ့မိသားစုဝင်6ယောက်ကလှုပ်ဆောင်ခဲ့တာဖြစ်ကြောင်းအင်ဒိုနီးရှားရဲကပြောပါရယ်အဲ့ဒီတိုက်ခိုက်မှုကို IS အကြမ်းဖက်အဖွဲ့ကလှုပ်ဆောင်တယ်လို့ကြေညာထားပါတယ်။အင်ဒိုနီးရှားသမ္မတကတော့ဒီလိုတိုက်ခိုက်မှုဟာရက်ဆက်ကြမ်းကြုတ်တဲ့လှုပ်ရဖြစ်တယ်လို့ပြောပါတယ်။အဲ့ဒီမိသားစုဟာမကြာသေးခင်ကမှဆီးရီးယားကနေပြီးတော့အင်ဒိုနီးရှားကိုပြန်လာသူတွေလို့သတင်းတွေမှာဖော်ပြကြပါတယ်။မြောက်ကိုရီးယားနိုင်ငံကနျူကလ িয়ার လက်နက်ဖြတ်သိမ်းရေးကိုအပြေးအဝသဘောတူမယ်ဆိုရင်အမေရိကန်ပြည်ထောင်စုကမြောက်ကိုရီးယားအစိုးရအတွက်လုံခြုံရေးအာမခံချက်ပေးဖို့ပြင်ဆင်ထားတယ်လို့နိုင်ငံသားရေးဝန်ကြီးမော့ခ်ပွန်ပီယိုကပြောကြားခဲ့ပါတယ်။ဂျေရုဆလမ်မြို့မှာဒီအမေရိကန်တန်ယုံဖွင့်ပွဲမတိုင်ခင်မှာအမေရိကန်သမ္မတဒေါ်နယ်ထရမ့်ရဲ့သမီးအီဗန်ကာနဲ့သူ့ရဲ့ခင်ပွန်းဂျာရက်ခူရှနာတို့ဟာအစ္စရေးနိုင်ငံကိုရောက်ရှိနေကြပြီဖြစ်ပါရဲ့ရှင်
။ထိတဲ့ရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုမတ်စုမြတ်မွန်ကြီးညာပေးခဲ့တာဖြစ်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကမတ်အင်ဂျင်နိုင်ဖြစ်ပြီးတော့အတန်ပိုင်းဆိုင်ရာအင်ဂျင်နီယာကတော့ဂျိုနာကမ်မင်းဖြစ်ပါတယ်။VOE ရဲ့တနင်္လာနေ့မနေ့ကင်းအစီအစဉ်လေးကိုလှိုင်းဒိုမီတာ24 40 51နဲ့လှိုင်းလက်မီတာ190တို့ကနေထုတ်လွှင့်ပေးခဲ့တာပါ VOE ကိုနားဆင်ကြရတဲ့အတွက်အထူးကျေးဇူးတင်ရှိပါတယ်နိုင်ငံတကာကတော်တာရှင်များနဲ့တကွ မြန်မာပြည်သူပြည်သားများအားလုံးသာယာပျော်ရွှင်ချမ်းမြေကြပါစေကျွန်တော်ဆက်မိုးရပါခင်ဗျာ
This program has come to you from the Voice of America, Washington.